Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2024ခုနှစ်စက်တင်ဘာ1ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဟားမတ်စစ်သွေးကြောင်ဖန်တာတဲ့အစ္စရေးတရားခဏတွေက6ဦးဂါဇာဒေသမှာသေဆုံးသွားပါတယ်ဖိလစ်ပိုင်မှာအွန်လိုင်းရာဇဝတ်မှုတွေအတွက်မြန်မာအပါဝင်လူ160ကျော်ကိုအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမှာဆိုရင်တော့
ကျွန်တော်တို့ဒီပမာပြည်လွတ်လပ်ရေးတောင်းဆိုတဲ့အချိန်မှာကျွန်တော်တို့ကတော့အဲ့ဒီချက်မှာမပါဘူးပေါ့နော်မတောင်းဆိုဘူးဘာဖြစ်လဲဆိုကျွန်တော်တို့ကတိကျလွတ်လပ်တဲ့ဘိုက်ပြည်ကဖြစ်ပြီးသားဖြစ်တယ်အဲ့ဒီ
မျိုးသားတိုးတက်ရေးပါတီရဲ့အစိုးရကအတွင်းမူလည်းဖြစ်ကင်းဒီအစိုးရဒုတိယကာကွယ်ရေးဝန်ကြီးလည်းဖြစ်သူကူဒန်နီယယ်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရိုင်ဂျာတို့ရဲ့မျောလင့်ချက်ကမ္ဘာမြေမမီဒီယာမြင်ကွင်းမြင်ကွင်းကျမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟားမတ်စ်တွေဖမ်းဆီးသွားတဲ့ဇာကဏ္ဍတွေကဂါဇာတိတ်မှာတည်ဆုံသွားသူ6ဦးရဲ့အလောင်းတွေကိုပြန်လည်ရရှိခဲ့ကြောင်းအစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်တည်ဆုံသူအလောင်းတွေထဲမှာတော့မိဘတွေကနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအမြန်ဆုံးပြန်လောက်ဖိအားပေးခဲ့တဲ့ Israel American လူငယ်လေးပါဝင်ခဲ့တာပါ Israel တပ်ဖွဲ့တွေမရောက်လာခင်မှာပဲဒဇာကန်တွေအားလုံးအသက်ခံခဲ့ရတာလို့လည်း Israel စစ်တပ်ကပြောပါရယ်ဒဇာကန်တွေတေဆုံမှုနောက်ဆက်တွဲဖြစ် Hamas ဖွဲ့နဲ့ဆယ်လက်ကြာစစ်ပွဲကိုအဆုံးသတ်ပြီးဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လောက်အောင်မလုပ်နိုင်ခဲ့တဲ့ပေါ် Israel ဝန်ကြီးချုပ် Benjamin Netanyahu ကိုစန့်ကျင်ဆန္ဒပြဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါရယ်ဒဇာကန်တွေလွတ်မြောက်ရေးပါဝင်ဂါဇာဒေသအပြစ်ခတ်ရစေးညှိနှိုင်းမှုတွေကတော့လနဲ့ချီကြာမြင့်နေတာပါဝန်ကြီးချုပ်ကတော့ဒဇာကန်တွေကိုသူရင်းနဲ့တပြက်ခဲ့တဲ့လူရဲ့အတွက် Hamas အဖွဲ့ကတာဝန်ခံရလိမ့်မယ်လို့ပြောဆိုလိုက်တယ်လို့ဒဇာကန်တွေကိုတပြက်ခဲ့တဲ့သူတွေဟာစစ်ဆင်ညှိနှိုင်းမှုတွေကိုမလိုလားတဲ့သူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဂါဇာဒေသစစ်ပွဲတွေကြားယောဂကူးစက်မှုတွေမပေါ်ပေါက်စေဖို့ပိုလီယိုအကျောသေးယောဂကာကွယ်ဆေးအများပြားတိုက်ကျွေးတဲ့အစီအစဉ်ကြီးတစ်ခုကိုပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကစတင်လိုက်ပါတယ်တာဝန်ရှိသူတွေဘက်ကဂါဇာဒေသအလယ်ပိုင်းမှာရှိတဲ့ကလေးတွေကိုလာမယ့်ဗုဒ္ဓဟူးနေ့အထိကာကွယ်ဆေးတိုက်ကျွေးသွားဖို့စီစဉ်နေပြီးတော့အဲ့ဒီနောက်မှာတော့စစ်ပွဲတံပို့ပြီးတော့ခံရတဲ့ဂါဇာမြောက်ပိုင်းနဲ့တောင်ပိုင်းတွေမှာဆက်လုပ်ဖို့လည်းစီစဉ်ထားပါတယ်မနေ့စနေနေ့ကတော့ကာကွယ်ဆေးအနေငယ်တိုက်ကျွေးပြီးတော့ဒီလှုပ်ရှားမှုကိုစတင်ခဲ့ပြီးတော့ဒီစီစဉ်ကနေဂါဇာမှာရှိတဲ့ကလေး6,400လောက်ကိုဆေးတိုက်သွားနိုင်ဖို့မျှော်လင့်နေပါတယ်ကာကွယ်ဆေးတိုက်တာတွေကိုဒီနေ့အစောပိုင်းမှာစတင်လိုက်တယ်ဆိုတာကို DRL ဘလာနဲ့နူဇာရက်ဒေသကဆေးရုံတွေကအတည်ပြုလိုက်ပြီးတော့လာမယ့်စက်တင်ဘာ9ရက်နေ့အထိလုံသွားမှာဖြစ်တယ်လို့လည်းအစ္စရေးကမနေ့ကပြောပါရယ်ဂါဇာမှာရှိတဲ့ဆယ်လာသားကလေးတအုပ်မှာပိုလီယိုရောဂါဖြစ်နေတာကိုတွေ့ရှိခဲ့ပြီးဒါဟာ25နှစ်အတွင်းဂါဇာဒေသမှာပိုလီယိုရောဂါကိုပထမဆုံးအကြိမ်ပြန်တွေ့ရတာဖြစ်ပါရယ်ကာကွယ်ဆေးတိုက်နိုင်အောင်ကူညီတဲ့အနေနဲ့တိုက်ပွဲတွေကိုအတိုင်းအတာတစ်ခုထိအကန့်အသတ်ထားပြီးတော့ရပ်ဆိုင်းသွားဖို့အစ္စရေးဘက်ကသဘောတူထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဒီနေ့စောပိုင်းမှာတော့ဂါဇာဒေသလယ်ပိုင်းမှာအစ္စရေးဘက်ကတိုက်ခိုက်မှုတွေရှိတယ်လို့ကနအူးသတင်းတွေထွက်ပေါ်ခဲ့ပြီးမြဲလဲထိခိုက်သေးဆုံးမှုရှိမရှိဆိုတာတော့အခုလောလောဆယ်မှာမသိရသေးပါဘူးခင်ဗျာ
မော်စကိုမြို့နယ်တဗီယာဒေသတွေကဒါအားပေးစေုံတွေနဲ့ရင်းနှင်းချက်စေုံတွေအပါဝင်ရုရှားနိုင်ငံကနေရာတော်များကိုဒီနေ့စောပိုင်းမှာပဲယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်လီချောင်းရဲ့ကာကွယ်ရေးကဒရုန်း158စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တဲ့အကြောင်းလဲနိုင်ငံပိုင်တက်စ်သတင်းဌာနကကာဝေးဝင်ညီထနာကိုကိုကာဖော်ပြခဲ့တာပါယူကရိန်းနဲ့နယ်စပ်ဒေသတွေမှာအများဆုံးဖြစ်ဒရုန်း122စင်းကိုပစ်ချခဲ့တယ်လို့လည်းပြောပါတယ်ရုရှားကထုတ်ပြန်တဲ့သတင်းနဲ့ပတ်သက်လို့တိကျအတည်ပြုလို့တော့မရတယ်လို့ယူကရိန်းကလည်းဒဇုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူးယူကရိန်းရဲ့စွန့်ရဲလုံမန်းငန်းတွေကိုပစ်မှတ်ထားပြီးရုရှားကဒရုန်းနဲ့မစ်ဆိုင်းတုံး200ရောသုံးအပြင်းထန်တိုက်ခတ်ခဲ့ပြီးနောက်တစ်ရက်မှာပဲရုရှားကိုဒရုန်းတွေနဲ့တိုက်ခတ်တဲ့သတင်းထွက်ပေါ်လာတာပါရုရှားနိုင်ငံကာစတေတာကိုယူကရိန်းကထိုးစစ်ဆင်ခဲ့တာတလားနီးပါးအကြံမှာပဲတက်ခက်ခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
အ
ားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပတ်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့ online လောင်းကစားနဲ့ cyber ရာဇဝမှုလုပ်ငန်းတွေအတွက်မတင်ကြတဲ့နေရာတစ်ခုကိုဝင်ရောက်စီးနှင်းခဲ့ပြီးမြန်မာနိုင်ငံသားတစ်ချို့ပါဝင်လူ160ကျော်ကိုဖမ်းဆီးလိုက်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားနိုင်ငံသားအများစုပါဝင်ဖမ်းဆီးခံရသူတွေဟာ internet online ရာဇဝမှုတွေကျူးလွန်နေကြောင်းလဲတာဝန်ရှိသူတွေကဒီနေ့ပဲပြောခဲ့ကြတာပါ။စစ်ထောက်လှမ်းရေးတွေအကူအညီနဲ့ဌာနဆိုင်ရာအသေးသေးကအာဏာပိုင်တရားရုံးဟာနိုင်ငံလေပိုင်းလာပူမျိုးကအပန်းဖြေလုပ်ငန်းကိုစီးနှင်းကစီးနှင်းရှာဖွေခဲ့တာဖြစ်ပါတယ်။ဖန်စီခံရသူတွေထဲမှာတော့တရုတ် 83 ယောက်၊အင်ဒိုနီးရှား 80 နဲ့မြန်မာ 6 ယောက်၊တိုင်ဝမ် 2 ယောက်နဲ့မလေးရှား 1 ယောက်ပါဝင်ကြောင်းလည်းပြောဆိုရပါတယ်။ဖန်စီခံရသူတွေကိုလွင်မှုကြီးကြပ်ရေးဌာနကစုံစမ်းစစ်ဆေးဖို့မနီလာမြို့တော်ကိုလေကြောင်းကပို့ဆောင်ပြီးနေရက်ပြန်ပို့ကောင်းပြန်ပို့လိမ့်မယ်လို့လည်းပြောဆိုထားပါ။လောင်းစားလုပ်ငန်းတွေကိုတားမြစ်ထားတဲ့တရုတ်နိုင်ငံကလူတွေကိုအဓိကဝန်ဆောင်မှုပေးနေပြီးတရုတ်တွေအဓိကလုပ်ကိုင်နေတဲ့ online လောင်းစားလုပ်ငန်းတွေကိုနှိမ်နှင်းမှုသမ္မတဖာဒီမန်မာကော့စ်ဂျူနီယာကအမိတ်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းနှိမ်နှင်းမှုတွေလှုပ်ဆောင်လာတာပါဖိလစ်ပိုင်နိုင်ငံရဲ့ဥပဒေကိုလိလိရှုပ်ပြီးဥပဒေမဲ့လောင်းစားလုပ်ငန်းတွေအကြီးအကျယ်ပေါ်ပေါက်နေရမှာနောက်ဆက်တွဲဖြစ်ငွေချေးလိမ်လည်မှုလူမောင်းခုမှုညှဉ်းပန်းနှိပ်စက်မှုပြန်ပေးမှုနဲ့လူသတ်မှုစတဲ့တခြားရာဇဝတ်မှုတွေကိုပါကျူးလွန်နေတယ်လို့လည်းသမ္မတကပြောဆိုထားပါတယ်ခင်ဗျာ
ပိုယမင်းကြီးဖရန်စစ်ဟာအခုသတင်းမှတွင်အာရှဒေသကိုသွားရောက်မှာဖြစ်ပြီးတော့ဒါဟာသူ့ရဲ့ပိုယမင်းကြီးတပ်တန်းတစ်လျှောက်အရှေ့ကြာဆုံးနဲ့အဝေးဆုံးသွားတဲ့ခီးစဉ်သာမဟုတ်ပဲစိန်ခေါ်မှုအများဆုံးခီးစဉ်လည်းဖြစ်ပါတယ်။ပိုယမင်းကြီးဟာစက်တင်ဘာ2ရက်နေ့ကနေ13ရက်နေ့အထိအင်ဒိုနီးရှားပါပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုလေနဲ့သွားရောက်မှာဖြစ်ပြီးတော့မိုင်အားဖြင့်တော့စုစုပေါင်း1390ရှိမှာဖြစ်ပါတယ်။ဒီခီးစဉ်ကသူရင်သွားခဲ့တဲ့နိုင်ငံခြားခီးစဉ်44ခုထက်အများကြီးရှည်လျားပြီးတော့ပိုယမ်းမင်းကြီးရဲ့ခီးစဉ်တွေထဲမှာအချိန်အားဖြင့်ရောခီးကွာဝေးအရာရောအရှည်ဆုံးခီးစဉ်တွေထဲကတစ်ခုဖြစ်ပါတယ်။မူလကတော့ဒီခီးစဉ်ကို2020ခုနှစ်ကသွားဖို့စီစဉ်ခဲ့တာဖြစ်ပြီးတော့ကိုဗစ်ကရောဂါကြောင့်ရွှေ့ဆိုင်းခဲ့ရပြီးအခုမှပြန်သွားဖို့လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့အတူသူ့ရဲ့ဆရာဝန်နဲ့သူနာပြုနှစ်ယောက်အပြင်ကိုရီးယားရှိတွေကိုလည်းဗာတီကန်ဒီကိုယ်စားလှယ်အဖွဲ့နဲ့အတူခေါ်သွားမှာဖြစ်ပါတယ်။ပိုယမ်မင်းကြီးဟာအင်ဒိုနီးရှားနိုင်ငံမှာတော့ဂျကာတာမြို့နယ်မှာရှိတဲ့မွတ်စလင်ပြည်ရဲ့အကြီးအကဲနာဆာရူဒင်ဦးမားနဲ့တွားရောက်တွေ့ဆုံပြီးတော့ခရစ်ယာန်နဲ့အစ္စလမ်ဘာသာနှစ်ခုကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့ပူးတွဲကြေညာချက်တခုလည်းထပ်မံရေးထိုးသွားဖို့ရှိနေပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့ရင်ဂျာတို့ရဲ့မျောလင်းချက်စီစဉ်ကိုထုတ်လွှင့်ပေးမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာရောက်ခိုလုံနေတဲ့တိုင်းနဲ့ချီတဲ့ရင်ဂျာတွေကိုဆက်ပြီးတော့ကူညီစောင့်ရှောက်ပါမယ်လို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်ဆိုရခေါင်းဆောင်မိုဟာမက်ယူနစ်ကအလေးပေးပြောကြားလိုက်ပါတယ်။ကုလသမဂ္ဂဒွိယင်ဘူဂျိုအန်တီယိုနီယိုဂူတာရက်ကလည်းဒေါက်တာယူနစ်ကိုနှုတ်ခွန်းဆက်တဝန်လာပေးပို့ခဲ့ချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရင်ဂျာတွေကိုစောင့်ရှောက်ကာကွယ်ပေးပါလို့ထည့်သွင်းတိုက်တွန်းထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရတစ်လက်ထံနိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲရင်ဂျာတွေပေါ်တက်ရောက်နိုင်ခြင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရတစ်နဲ့ NUG အစိုးရကြားလက်တွဲပူးပေါင်းဆောင်ရွက်မဲ့အလားအလာတွေနဲ့ပတ်သက်လို့တော့ NUG လူခွင့်ဝန်ကြီးဌာနဒုဝန်ကြီးဦးအောင်ကျော်မို့ကို VOA Studio မှာမတ်စုမုံကတွေ့ဆုံမေးမြန်းထားတာကိုရင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
ကျမတို့ဒီကနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်ပေါ့နော်ဆိုတော့လက်တလောမှာတော့အခုကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာဖြတ်အစိုးရရဲ့ခေါင်းဆောင်ဒေါက်တာမိုဟာမက်ယူနက်စ်ကသူဂျာဖြတ်အစိုးရကနေပြီးတော့မှနိုင်ငံတစ်ကိုဦးဆောင်မှုမူဝါဒတွေကိုသူတို့စပြီးတော့မှဆောင်ရွက်နေပြီပေါ့အဲ့ဒီထဲမှာပထမဦးဆုံးအကြိမ်ဖြစ်တဲ့ဂျာဖြတ်အစိုးရရဲ့မူဝါဒတန်တမန်တွေကိုသူပြောတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာလာပြီးခိုလုံနေတဲ့7သိန်းကျော်သောရိုဟင်ဂျာတွေပေါ့နော်တသန်းကျော်သောရိုဟင်ဂျာဒုက္ခသည်တွေကိုအစိုးရတစ်အနေနဲ့ဆက်ပြီးတော့မှပမ္မုကူညီပေးသွားမယ်ဆိုတာကိုသူကတရားဝင်အတီလင်းပြောတယ်ပေါ့ဆိုတော့ဒီလိုမျိုးဘင်္ဂလားဒေ့ရှ်ကဂျာဖြတ်အစိုးရခေါင်းဆောင်ရဲ့ရိုဟင်ဂျာအရေးပေါ်မှာအလေးထားပြီးပြောကြတဲ့ပုံမှာ NUG ဂျာကလာညီညွတ်ရေးအစိုးရလူခွင့်ဝင်ကြီးဌာနရဲ့ဒုတိယဝင်ကြီးတယောက်အနေနဲ့ပေါ့နော်ဒီခေါင်းဆောင်တယောက်ရဲ့ဒီလိုမျိုးပြောတဲ့ပုံမှာဘလို့များသုံးသပ်မိပါသလဲဘလို့တုံ့ပြန်ချင်တာရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပထမဆုံးပြောချင်တာကတော့ဒီရိုဟင်ဂျာတသန်းကျော်ပေါ့ပေါ့နော်ဒီ2000နဲ့ဒီစက်ခွန်ကလေးကကိုချင်ထိပေါ့လေဘင်္ဂလားဒေ့ရှ်ကလက်ခံပြီးတော့ဒီခုလုံကွင်းပေးထားတဲ့အတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့စိတ်ဆမပြေကျေးဇူးတင်တယ်ဆိုရဟာအမြဲပြောလေပြောထားရှိတယ်အခုလည်းအစိုးရတည်ကောင်းဆောင်နဲ့တကွအ တခြားသောကောင်းတောင်းတွေနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ပြည်သူလူထုကိုလည်းကျွန်တော်တို့ကကျေးဇူးတင်တယ်ဆိုတဲ့ဟာကိုအရင်ဆုံးပြောချင်တယ်ပေါ့အဲ့တော့ဒီရိုဟင်ဂျာရေးဖြည့်ရှင်တဲ့နေရာမှာဒီလိုခုလုံခွင့်ပေးထားပေမဲ့ကျွန်တော်တို့အရင်ဆိုရလက်ထက်တုန်းကမတွေ့ခဲ့ရတာကအိမ်ပြန်ပို့ရေးဂုံတိခတ်ရှိရှိအိမ်ပြန်ပို့ရေးတရားမျှတမှုပေါ်ဆောင်ပေးရေးကလွှဲပြီးပေါ့တိကျရေးရတဲ့တိကျပြတ်တာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပုံဝါရဟိုလူသိရှင်ကြမတွေ့ရခဲ့ဘူးပေါ့နော်အခုလို့ဒီအစိုးရတစ်ကောင်းဆောင်ကနေစပြီးတော့သူ့ရဲ့ပရမဦးစားပေးလုပ်ငန်းစဉ်တွေထဲမှာရိုဟင်ဂျာရေးကိုထည့်သွင်းဟောပြတာကဒါရိုဟင်ဂျာရေးဖြည့်ရှင်ရေးရေရှည်တည်တန်းခံနေတဲ့ဖြည့်ရှာပွေရေးအတွက်အမတန်ထောက်ကူပြုလိမ့်မယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့ဒါအပြင်ဘင်္ဂလားဒေ့ရှ်ဒီကောင်းဆောင်တစ်ကဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ငကူတုံးကလည်းတမတမတ်ရှိတဲ့ယက်တီမှုစံတန်ဘိုးကိုအခြေခံတဲ့ယက်တီမှုဒီလူသားဆန်မှုကိုရှည်တန်းတင်ပြီးတော့ပြောဆိုခဲ့တဲ့ဒီကပါကျော်ပေါ်တော့ကဘာကလီစားရတဲ့ပုံကူတူရောလည်းဖြစ်တယ်လို့ဒီအတွက်လည်းကျွန်တော်တို့ကမျှော်လင့်ချက်ဒီရှိတာပေါ့နော်ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျွန်တော်တို့ကလည်းအဲလက်တွဲပြီးဆောင်ရွက်ဖို့နိုင်တဲ့ဘက်ကပေါ့နော်ဟု
တ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒီစောက်လည်းမေးချင်ပါတယ်ဆိုတော့လက်ရှိဘင်္ဂလားဒေ့ရှ်ရဲ့ဂျာဖြတ်အစိုးရပေါ့နော်ဒေါက်တာမိုဟာမက်ယူနက်စ်ဦးဆောင်တဲ့အစိုးရနဲ့ဂျာကာလာညီညွတ်ရေးအစိုးရတို့ဂျာမှာပေါ့နော်ပူးပေါင်းဆောင်ရွက်မှုနောက်ပြီးတော့သူတို့တွေနဲ့ပတ်သက်ပြီးတော့ဘာတွေများတောင်းဆိုမှုတွေလုပ်ဖို့အတွက်ပေါ့နော်စီစဉ်ဆောင်ရွက်နေတာတွေရောလက်တော်ရှိပါလဲရှင်
လက်တလောက်ကတော့အခုမှသူတို့အစိုးရအသစ်ထက်ခါစားဆိုတော့ကျွန်တော်တို့စီမှာကတော့ကျွန်တော်တည်တလောက်ကတော့လောလောဆယ်ကမရှိသေးဘူးအရင်အစိုးရလက်ထက်တုန်းကကျွန်တော်တို့အဟိုအဆက်သွေးတွေတော့နှီးမျိုးစုံနေပေါ့နော်ရှိရဒီကျွန်တော် track ပေါင်းများများစွာထဲကအဆက်သွေးတွေကျွန်တော်တို့ရှိတယ်ပေါ့အရင်အစိုးရနဲ့လက်ထက်တုန်းကအခုကျတော့ဒီကျွန်တော်အစိုးရအသစ်ဆိုတဲ့ခါကျတော့သူတို့မှလည်းတတူပြည်တွင်းရေးကိုဦးစားပေးလုပ်ကင်တွေရမယ့်ကိစ္စတွေရှိတယ်လို့အာဒီရိုဟင်ဂျာရေးကလည်းသူတို့ဦးစားပေးလုပ်ငန်းစဉ်တွေမှာပါနေတဲ့ခါကျတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစက်တီဆောင်ရွက်ဖို့ရှိတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးပေါ့နော်တရားဝင်မြို့သားရင်ရေးဆိုရသည်ဒီ legitimacy နဲ့ legality နဲ့ခုလုံးနဲ့ပြည့်ပြည့်စုံတဲ့ဆိုရဖြစ်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဒါဒီအခွင့်အရေးအာဏာချက်တရားဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကို
တ
ည်ငြိမ်ရေးအေဂျင်စီစီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေမှာတောက်ကိုပြိုးမယ်ဆိုတဲ့ဟာကတော့ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒါကိုကျွန်တော်တို့ကဟိုယုံကြည်လက်ခံလင့်ပြီလို့ယူဆတယ်ပေါ့အရင်တုန်းကကျတော့ဒီနေဆက်ဆက်ဒီဒီကုံတွေမူစားတဲ့ပြင်တီဟာတွေကသူတို့စစ်ကောင်စီနဲ့အလေးထားပြီးတော့လှုပ်ဆောင်ခဲ့တဲ့ဟာတွေရှိတယ်လို့ဒီအချုပ်ကွေမှာသူတို့ကဒီနိုင်ငံဆက်ဆံရေးကိုလည်းအပြောင်းလဲလုပ်မယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ခင်ဗျ။ဟ
ိုဒီကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကနေပြီးတော့နှုတ်ခွန်းဆက်တဝင်လွှာပေးပို့ခဲ့ပါတယ်။အဲ့ဒီပေးပို့တဲ့တဝင်လွှာထဲမှာပဲမြန်မာနိုင်ငံကနေပြီးတော့မှဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကိုပေါ့နော်။ကိုစိတ်ချမ်းသာချမ်းသာအောင်ဆောင်ရွက်ပေးပါဆိုပြီးတော့မြစ်တာရက်ခံတိုက်တွန်းတာရှိပါတယ်။ဆိုတော့ဒီကုလသမဂ္ဂဘက်ကပဲလေဒီကိစ္စဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးကိုအလေးထားပြီးတော့ဆောင်ရွက်ပေးဖို့တိုက်တွန်းတာရှိတယ်ဆိုတော့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်အစိုးရအသစ်ကပေါ့နော်။လက်တလောဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေအရေးပူးပေါင်းဆောင်ရွက်ပေါ်ပြီးတော့မှဒီလက်တွေ့ကြတဲ့အစီအစဉ်တွေနဲ့ဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုများအကြံပေးချင်တာရောရှိပါသလဲရှင်။
ဟုတ်ကဲ့ဒီကုလသမဂ္ဂအတွေ့အကြုံတွင်းမှုချုပ်ကလည်းဒီဦးစားပေးပြီးတော့ဒီစာလေးပို့ပြတာကဒါကျွန်တော်တို့ရိုဟင်ဂျာတွေတွက်လဲမတန်ကောင်းတယ်လို့ကျွန်တော်တို့ဒီမိုကရေစီရိုဟင်ဂျာရေးဖြည့်ရှင်းနိုင်တာကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်း direct ကြီးသွားပြီးတော့ထောက်ကူပြုတယ်ဗောလေအဲ့တော့ရိုဟင်ဂျာရေးရရှိတည်တန်းခန့်မြေဖို့ကျွန်တော်တို့ဖြည့်ရှာတဲ့နေရာမှာဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂရဲ့နိုင်ငံနဲ့တဲ့နဲ့လှုပ်လို့မရပါတီတစ်ခုတည်းနဲ့လှုပ်လို့မရဘူးဗောနော်ဒီနှစ်ဖက်ပါတီနဲ့လှုပ်လို့မရဒီနေရာမှာမြန်မာနိုင်ငံရဲ့ခန့်ကန့်တာကခရာကြဆုံးဗောဒီမြန်မာနိုင်ငံဒီမိုကရေစီအသင်ကူပြောင်းရေးကိုပြိုင်တူကျွန်တော်တို့ကို support ပေးပြီးပါပြိုင်တူ support ပေးမှသာကျွန်တော်တို့ကရိုဟင်ဂျာရေးကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ဆိုတဲ့ဟာကိုတော့ပြောတယ်ပေါ့အဲ့တော့ဒီအသွင်းမှုချုပ်ရဲ့စာမှာကိုရောစိတ်ရောသူကနှစ်ခုလုံးထည့်ထားတဲ့အခါကျတော့ဒီမှာရှင်တန်လွတ်မြောက်ခဲ့တဲ့လူတွေကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတန်ကြပ်တွေနဲ့သူတို့ကရုပ်ပိုင်းဆိုင်ရာဒီပံပိုးမှုတွေလို့သူတို့စိတ်ပိုင်းဆိုင်ရာပံပိုးမှုတွေလည်းအများကြီးလိုတယ်ပေါ့နော်အဲ့ဒီ mentally or physically or support ပေးဖို့ဒါဟိုချမ်းမူအရာချမ်းမဲ့ပြီးတော့လုပ်ပြီးပုဂ္ဂလသမဂ္ဂအနေနဲ့ပြောဆိုသွားတယ်လို့ကျွန်တော်ယူဆပါရခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့အခုကပြောတာကတော့နေရပြန်ရေးကိစ္စပေါ့နော်ဒါပေမဲ့အခုဒီဘင်္ဂလားဒေ့ရှ်နေဇက်ဘတ်မှာပေါ့နော်အခုရခိုင်မြောက်ပိုင်းမှာလက်နက်ကိုင်ပြိပခါတွေကတော်တော်လေးပြင်းပြထန်ထန်ဖြစ်လာနေတဲ့အချိန်မှာနေဇက်ဖြတ်ကျော်ပြီးတော့မှဒီဘက်ကိုထွက်ပြေးတိမ်းရှောင်နေလူတွေရှိတယ်ဒါပေမဲ့အရင်ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ဒုက္ခတဲ့အစ်စ်တွေကိုလက်မခံဘူးဆိုတဲ့မူဝါဒကိုရှိတော့ဝေလာနိုင်တဲ့ဒီနေဇက်ထွက်ပေါက်တွေမှန်သမျှကိုအထူးလုံခြုံရေးတင်းကျပ်တယ်နောက်ပြီးတဲ့ခါကျတော့အဲ့ဒီမှာသူတို့ထပ်ပြီးတော့မှဝင်မလာနိုင်အောင်လို့တားဆီးတာတွေရှိတယ်ဆိုတဲ့ခါကျတော့အဲ့လက်တလုံးအိမ်နှင်းချင်းနိုင်ငံမှာဒီလိုဆေးရေးပြိပခါတွေဖြစ်နေတဲ့ခါမှာဘေးလွတ်ရာကိုတိမ်းရှောင်ပြေးလာရမယ်ဒီရိုဟင်ဂျာဒုက္ခတဲ့အစ်စ်တွေအတွက်ပေါ့နော်အခုလက်ရှိဒီဂျာဖြတ်အစိုးရအနေနဲ့ဘယ်လိုမျိုးစီစဉ်ဆောင်ရွက်ပေးတင်တယ်လို့ရော NUG အစိုးရ ာရဲ့လူခွင့်ဝင်ကြီးဌာနရဲ့ဒုဝင်ကြီးတယောက်အနေနဲ့ပေါ့နော်မေတ္တာရက်ခံတိုက်တွန်းချင်တာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီနေ့တည်ချင်းအထိပေါ့နော်ဟိုလက်မခံလို့ပြောပေမဲ့ပြန်နင်ထုတ်တာကတော့မရှိသလောက်နေပါတယ်ပေါ့နော်အဲ့တော့ဒီလူတွေကအားလည်းရခီးအဖမ်းပန်းဖြေခီးထွက်တာမဟုတ်ဘူးအသက်လူပြီးထွက်ပြေးတယ်ဖြစ်တဲ့အတွက်ကြောင့်မလို့အဒီနေရာမှာမြန်မာနိုင်ငံမှာတခြားနေရာတွေမှာလည်းအဲ့လိုထွက်ပြေးနေရတဲ့လူတွေအများကြီးရှိတယ်ဒါလည်းကိုကျင်းစားပါတယ်ဒီနေရာမှာရိုဟင်ဂျာတွေနဲ့ထွက်ပြေးဖို့ကြိုးစားတဲ့နေရာမှာလည်းအခုဒီကျွန်တော်တို့စိတ်မကောင်းစရာသတင်းတွေနေစဉ်နေအများကြားနေရတယ်ပေါ့အဆက်လီမောက်တာတို့ဒါမှမဟုတ်ရှင်လက်နေကြီးကြပြီးတော့တေဆုံးတာတို့ဒီဆိုးလိုက်ပြွန်လိုက်တေဆုံးတဲ့ဟာတွေလည်းအများကြီးရှိတဲ့ခါကျတော့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒါတွေနေစဉ်နေများအလောင်းတွေစေနေရတယ်မြင်နေရတဲ့ခါကျတော့တော်ယုံတန်ယုံသူတို့ကတော့နေမထုတ်ဘူ
း
သို့တော့ဘင်္ဂလားဒေ့ရှ်ကစင်စစ်မပြတ်သူတို့ကပြန်ပူးပို့ပြောနေတဲ့အချိန်မှာကျွန်တော်တို့ကလက်ခံဖို့ပြောရင်နှစ်ခုကအဟိုကမရှိဘူးနော် contradict ဖြစ်တယ်ဆိုတဲ့ဟာလေကျွန်တော်တို့ဒီမှာတွေ့ရတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီဓာပြတ်အစိုးရရဲ့ရှေ့ဆက်ပြီးတော့မှာရိုဟင်ညာနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးစောင့်ကြည့်ရမယ်အနေထားမှာရှိတာပေါ့နော်ဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ
်ဟုတ်ကဲ့ကျွန်တော်တို့လည်းရိုဟင်ညာတွေနဲ့လည်းထိတွေ့ဆက်ဆံမှုပုံမှန်လုပ်တယ
်
ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့ရင်လုံးကလည်းထိတွေ့ဆက်ဆံမှုတွေရှိခဲ့တဲ့ဟာတွေရှိတယ်ဆိုတော့တို့ရဲ့တန်တွေနားထောင်တာတော့ကျွန်တော်တို့အနေနဲ့မူဝါဒတွေချမှတ်တဲ့နေရာမှာပုံမှုပြပြင်တဲ့မူဝါဒပုံမှုလက်တွေ့ကြတဲ့မူဝါဒတွေလုပ်နိုင်ဖို့အတွက်လည်းကျွန်တော်စဉ်စဉ်မပြတ်ကြိုးစားနေပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြစ်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျော်မှကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ
်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဝင်ကြရရဲ့မျောလင်းချက်အစည်းအဝေးကိုမဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ KND Data ဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကတီးကြလွတ်လပ်တဲ့အချိန်ပြည့်ဖြစ်ရှိခဲ့ပေမဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့အနာဂတ် Federal ပြည်ထောင်စုစုဖွဲ့မှုမှာပြည်내အဆင့်အစိုးရအနေနဲ့ရပ်တည်မှာဖြစ်တယ်လို့ KNPP KND မျိုးသားတိုးတက်ရေးပါတီရဲ့အတွင်းမှုလည်းဖြစ် KND အစိုးရဒုတိယကာကွယ်ရေးဝန်ကြီးလည်းဖြစ်သူခူးဒန်နီယောကပြောပါတယ်ခင်ဒီကောင်းဆောင်တူဖြစ်သူခူးဒန်နီယောကိုမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းကပထမပိုင်းမှာရှူစားနာဆင်နိုင်ပါတယ်ခင်ဗျာ
ကျမတို့ခုလိုတွေ့ဆုံမေးမြန်းခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်လက်ရှိကရင်ပြည်ဒီမှာဖြစ်နေတဲ့အခြေအနေမှာပေါ့နော်ဆရာတို့အစိုးရရဲ့အခန်းကဏ္ဍဘယ်လိုဆောင်ရွက်နေလဲရှင
်အာကျွန်တော်တို့ဒီဂရင်းနီပြည်အစိုးရဆိုတာကတော့ဟိုတော်လိုင်းစကရေရှိပီတာဖြစ်တယ်ဒီအနာတိုက်ပြီးနောက်ပိုင်းမှာတော့ကျွန်တော်တို့နှစ်ခုဖွဲ့စည်းထားတဲ့ဌာနဆိုင်ရာတွေရှိတယ်ဥမာပီထဲကကွေးစတဲ့ပြည်ပေါ့လေရှိပီတာဖြစ်တော့ကျွန်တော်တို့အာဒီလူထုဒီတော်လိုင်းစပါဝေလာတဲ့ဥစားလေကျွန်တော်တို့ဒီဌာနဆိုင်ရာဒီမှာဒီလူထုကကွယ်ဆောက်ရှောက်ဖို့ဆိုမှတမတော်ထဲဝေလာတဲ့လူတွေရှိတယ်လို့ကျွန်တော်တို့အစိုးရဌာနဆိုင်ရာမှာလည်းဟိုတချို့ CDM ဒီလူထုတွေကတော့အဲ့ဒီမှာအရာဖြစ်ပြီးမှကျွန်တော်တို့အစိုးရအနေနဲ့အစိုးရတရားလိုမျိုးဟိုကော်ထက်ပေါ်ဆောင်ရွက်နေတာရှိပါတယ်အခုအထိပဲပေါ့လေ
လက်ရှိစီရေးအနေထားပေါ့ကီနီပြည်နယ်ရဲ့စီရေးအနေထားမှာတစ်ဖက်ကစစ်ကောင်စီကလည်းပြန်ပြီးတော့ဟိုထိုးစစ်ဆင်တာရှိတယ်တစ်ဖက်မှာလည်းဒီ KND ပူးပေါင်းတပ်ဖွဲ့တွေကလည်းပြန်ပြီးတော့ဟိုထိုးစစ်ဆင်နေတာတွေပေါ့နော်ဆိုတော့ Lycor မြို့ကိုအရင်တော့ဆိုတော်တော်များများတိမ့်ပိုက်နိုင်တာကနေလက်ရှိတော့ Lycor မြို့ကနေပြန်ဆုတ်ပေးနေရတဲ့အနေအထားမျိုးရှိတဲ့ခါကျတော့တကယ်ဟိုလာမယ့်ဒီအခုစီရေးချိန်တွေကဘလို့ဖြစ်နိုင်လဲရှင
်အာကျွန်တော်တို့ဒီအနာတိုက်ပြီးဆက်ဖြစ်လာတဲ့တိုက်ပွဲတွေကဘယ်လိုပြောမလဲအဖွဲ့စည်းဒီရရနဲ့လူထုတရားတော့ရရလက်နေရနေစပင်းမှာပြန်တိုက်ခိုက်တယ်ပေါ့အဲ့ဒီဟာကိုကျွန်တော်တို့ဟိုဂရီနီပီအစိုးရဟိုကကွေးဝူကြီးစနအနေနဲ့ဒီလူမျိုးတယောက်တနေရာစီတယောက်တစ်ဖွဲ့စီထောင်ပြီးမှတိုက်ခိုက်လို့ရတော့ဟိုဒီရှင်မှာမကောင်းဘူးကျွန်တော်တို့အားလုံးစုပေါင်းပြီးမှတိုက်ရမယ်အဲ့ဒီ policy ကျွန်တော်တို့အဲ့ဒီစစ်ကားတွေချက်တွေကျွန်တော်တို့စပင်းမှာရည်ဆွဲခဲ့ပါတယ်အဲ့ဒါတော့ဒီအခုပေါ်လေဒီလက်နက်ကရဲ့အရေးလက်နက်ကရှိပီတာလက်နက်ကအဖွဲ့စည်းရောနော်မနွေတောင်လာရေးမှာပေါပွားလာတဲ့ဒီတပ်ဖွဲ့ဝေတိပေါ်လေလူငင်တပ်ဖွဲ့တွေဟိုစုပြီးမှာကျွန်တော်တို့ KDF ဆိုတာဖြစ်လာတာရှိတယ်ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအလိုအာလက်နက်ကအဖွဲ့စည်းအပဝေခုနပြောတဲ့ဟို KDF တို့ PDF တို့ဟိုစုသစုပြီးမှာဖွဲ့စည်းဖို့ကျွန်တော်တို့ထအောင်ဆွေးနွေးကြတယ်အခုကတော့စုဖွဲ့ပြီးလို့ပြောလို့လေးရပါတယ်အဲ့ဒီဟာကိုအဲ့ဒီစုဖွဲ့ထားတဲ့စုစည်းအဖွဲ့ကနေဒီပြည်내ထဲမှာရှိတဲ့တပ်ပေါင်းစုတွေပေါ့လေဟို ဒီစစ်ရေမိတ်ဟိုဒီစစ်စိမှုကတခုထဲဖြစ်တဲ့နေဖြစ်လိဖြစ်ရမှာပေါ့အဲ့လိုမျိုးဟာနဲ့ကျွန်တော်တို့အခုကတော့ခြေတက်နေတယ်အာဒီနောက်မှအရေးကြီးရှစ်ထတဲ့ဖွဲ့စည်းပုံမျိုးကိုပြဆူစည်းပြီးမှဒီတက်နဲ့တကယ်တူတဲ့တက်ဖွဲ့စည်းမှုကိုကျွန်တော်တို့ဟိုလှုပ်ဆောင်နေတာဖြစ်ပါတယ်အာအခုကအစပိုင်းတော့ကတော့ပေါ့လေဒီမြို့နဲ့နီနာအထိမြို့ထဲအထိအဝေးတိုက်ကြတာတော့ဟုတ်တယ်သို့တော်ဒီနောက်ပိုင်းမှာကဟိုခုနပြောသလိုအဖွဲ့စည်းကတစ်ဖွဲ့တည်းမဟုတ်ဘူးတကဟိုတတတည်းမဟုတ်တော့အမိတ်ပေးညွန်ချက်မှုကဟိုထျက်မှုအနေလာတယ
် KNPP နေနဲ့ကျတော့1958ပေါ့နော်အဲ့ဒီတဲကရက်တည်ပြီးတော့ဒါဟိုဖြစ်လာတဲ့ဒီမြန်မာပြည်မှာတက်လာတဲ့ဒီဗဟုအစိုးရတွေပေါ့နော်နောက်ပြီးတော့ဒီမဆလာတပါတီအာနာရှင်စနစ်ဒါဗိုလ်ချုပ်နေဝင်းတို့လုပ်ခဲ့တဲ့အပိုင်းဒီမှာတောက်လျှောက်ဆရာတို့ဆန့်ကျင်ပြီးတော့ဆရာတို့ဒီလှုပ်ရှားခဲ့တယ်ပေါ့နော်ဆရာတို့ရဲ့ဒီကင်းနီပြည်လွမြောက်ရေးအတွက်ဆိုပြီးတော့အဲ့ဒီမှာဆရာတို့လိုတမိုင်းချောင်းရတောက်လျှောက်ရက်တည်ပြီးတော့တစ်ချိန်လုံးဒီအာနာရှင်စနစ်တွေဒီဒီစေအုပ်ချုပ်ရေးတွေပေါ့နော်ဒါတွေကိုရက်တီလှုပ်ရှားလာတဲ့အဖွဲတစ်ခုနေနဲ့အခုဒီຫນွေဘူးတော်လိုက်ရေးနောက်ပိုင်းမှာလဲဒါပြန်ပြီးအာနာသိမ်းခဲ့တဲ့စစ်ကောင်စီကိုလက်မခံဘဲနဲ့ဟိုလက်နက်ကင်ပြီးတော့တော်လှန်လာတဲ့လူငယ်အဖွဲ့အစည်းတွေဒါကင်းနီပြည်နယ်မှာလဲရှိလာတဲ့ခါကြောင့်ဆရာတို့အဓိကရင်ဆိုင်ရတဲ့အခက်အခဲပေါ့နော်ဆိုးဆိုးကအမိတ်ပေးတာမျိုးတွေခက်ခဲလာတဲ့အပိုင်းမှာရောနောက်အဓိကဆရာတို့ရဲ့စိန်ခေါ်မှုအခက်အခဲဆိုဘာလို့ပြောလို့ရလဲရှင်
အာကျွန်တော်တို့ဒီပမာပြည်လွတ်လပ်ရေးတောင်းဆိုတဲ့အချိန်မှာကျွန်တော်တို့ကတော့အဲ့ဒီထက်မှမပါဘူးပေါ့နော်မတောင်းဆိုဘူးဘာဖြစ်လဲဆိုပြီးကျွန်တော်တို့ကတိချလွတ်လပ်တဲ့တိုင်းပြည်ကဖြစ်ပြီးသားဖြစ်တယ်အဲ့ဒီတိုင်းပြည်ကိုအုပ်ချုပ်တဲ့အစိုးရကလည်းဂရင်းပြည်အစိုးရဆိုတာလည်းရှိပြီးသားဖြစ်တယ်အဲ့ဒါမဲ့ဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာ1948ဟိုပေါ့နော်ဒီကျွန်တော်တို့အောက်ကလမှာပဲကျွန်တော်တို့ရဲ့ဌာနချုပ်ကိုလာလာအဒီပါစပလာဒီလာတိုင်းတော့ကျွန်တော်တို့တော်လိုင်းပြတ်တော်လာဟိုတိုက်ခိုက်တာဖြစ်တယ်အဲ့တော့ခုနတစ်ချက်ဆိုလို့ချင်းတာကကျွန်တော်တို့ကဒီခုခါတော်လိုင်းရေးလောက်တာပေါ့ဟိုအစိုးရမကောင်းလို့ထပ်စကြည်တာတော့မဟုတ်ဘူးဟိုအဲ့အဲ့လိုမျိုးဟာတချို့ကတော့ဟိုနားမလည်သေးဘူးเนาะကျွန်တော်တို့ KPP ဆိုတာကဒီအစိုးရထက်တော့ဟိုနောက်ကျတော့ပေါ့လေအဲ့ဒီတော်လိုင်းကလပ်မှာနိုင်ငံရေးကိုဒီအစိုးရရဲ့နိုင်ငံရေးကိုဥဆောင်မဲ့ပါတီဆိုတာရှိရမယ်ဆိုတဲ့ခေါင်းဆောင်တွေရဲ့စစ်စားချက်နဲ့ကျွန်တော်တို့ KPP ဆိုတာပါတီထောက်လာတာဖြစ်တယ်အဲ့ဒီဂျားထဲမှာတော့အမျိုးမျိုးခက်ခဲတွေတော့ဟိုရှိတယ်ပေါ့လေဒီတော်လိုင်းအောက်ကလ9ရက်နေ့ကနေတော်လိုင်းစတဲ့ပြီး19ရက်နေ့မှာပဲကျွန်တော်တို့တမတော်ဆိုတာခုနိုင်ဦးနဲ့ပဲတမတော်စပြီးမှဟိုထူထောင်တယ်အဲ့ဒီဂျာထဲမှာကွက်ကွက်ပြပြတည်းလေးဖြစ်သေးတယ်ပေါ့ဒီနောက်ပိုင်းဒီ90ကျော်ဝူးကျင်တော့ကဆိုရင်ကျွန်တော်တို့အဖွဲ့စည်းတရားလေးကွဲကြံသေးတယ်ဒါကတော့လူမျိုးရေးရကွဲတာတော့မဟုတ်ဘူးဒါစနစ်ရပေါ့လေအဲ့ဒီ90ဝူးကျင်မှာတော့ဟိုကွန်မြူနစ်ဟိုစနစ်တွေတော်ထုတ်ကန်းတဲ့အခြေဖြစ်တော့ကျွန်တော်တို့အမြင်တားချီတက်နေတာကတော့ဟိုမြို့သားဒီမိုကရေစီပေါ့လေဒီမိုကရေစီဟိုချီတက်တော့တချို့အဲ့ဒီချိန်မှာတော့ဟိုကွန်မြူနတီရဲ့ဝေလာတော့လေကျွန်တော်တို့ကွဲကြတော့ပေါ့ခုနအခက်ခဲရတော့ဒီကွဲပြဲတဲ့အချိန်မှာတော်တော်လေးဟိုအခက်ခဲအရှိဆုံးအချိန်ပေါ့ဒီမင်းငါပြတ်တဲ့အထိတော့ဖြစ်တယ်ပေါ့လေတိုးတော့ကျွန်တော်တို့ခေါင်းဆောင်တွေကတော့ဟိုဘယ်လိုပြောမလဲဟိုတော်လိုင်းရုပ်ကတော့မင်းကဟိုမင်းကမကလုံးမယ်စတဲ့ဖြစ်ပေါ့လေဘာဖြစ်လဲကျွန်တော်တို့ရည်ရွယ်ချက်ကဒီဆုံးချုံသွားတဲ့တိချလွတ်လပ်ရေးကိုပြန်လည်ရရှိအဲ့ဒီအနေစပြီးမှကျွန်တော်တို့တိုက်ပွဲဝင်လာတယ်တော်လိုင်းရေးလောက်လာတယ်တိုးတော့2000ခုနှစ်အခုချိန်မှာကကျွန်တော်တို့ခေါင်းဆောင်အနေနဲ့အာဘုချုပ်သားလေးဆိုတာရှိတယ်ဆရာကြီးထေဘူဖဲဆိုတာရှိတယ်ဟိုအုပ်ထမ်းမော်ရယ်ဆိုတာရှိတယ်အဲ့ဒီဟာအာကျွန်တော်တို့တိုင်းသားအဖွဲ့စည်းတင်အဲ့ဒီချိန်တော့လေလက်တွဲပြီးသားဖြစ်တယ်ဝမန္တတာတို့ဘာလို့ပေါ့လေအဲ့ဒီအချိန်မှာပဲကျွန်တော်တို့ကဒီဖက်ဒရယ်ပြည်တော်စုထူထောင်မယ်ဆိုတဲ့ခေါင်းဆောင်တွေရဲ့စစ်စားချက်နဲ့ဟိုမေတ္တရထညီလခါတို့ဘာလို့ဟိုခေါ်ယူပြီးမှဒီဖန်ဒရယ်ချီခံမှုကြီးရေးဆွဲဟိုကြတာဖြစ်ပါတယ်အ
ဒါဆိုရင်ဒီခုသွားမယ်ပေါ့နော်ဖက်ဒရယ်ပြည်ထောင်စုဆိုတဲ့အပိုင်းပေါ့နော်ဒါ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်တိုင်ရောနောက်သူတို့ K3C ရောပေါ့နော်ဒါမျိုးတွေနဲ့အဲသူတို့ခုဖွဲ့စည်းပြီးတော့ဖက်ဒရယ်ပြည်ထောင်စုစနစ်သွားမယ်ဆိုတဲ့အပိုင်းမှာကင်းနီပြည်နေနဲ့ကလည်းအခုဆိုရင်ဒါဖက်ဒရယ်ကိုလက်ခံတယ်ဆိုတော့ဘယ်လိုပုံစံမျိုးကိုလက်ခံထားလဲရှင
်။အမားတော့ကျွန်တော်တို့နားလည်ထက်တဲ့ဖက်ဒရယ်ကဒီပြည်နယ်အသီးသီးမှာသူ့အစိုးရနဲ့သူရှိတယ်သူမူဝါဒနဲ့သူရှိတယ်ပေါ့လေသူတရားရုံးနေတဲ့စသဖြင့်ပေါ့ဟိုအဲ့လိုမျိုးဟာဒီဟိုပြည်နယ်အစ်စ်မှာကဒီကိုပိုင်အစိုးရစသဖြင့်ဟိုကိုပိုင်မူနောက်မှာအာဒီကိုရဲ့ပြည်နယ်ရဲ့ဟိုစီမခခွဲပိုက်ခွေကဒီပြည်နယ်အစိုးရမှာပဲဟိုအာကကောင်းနဲ့ဟိုတခါဒီပြည်နယ်အသီးသီးကတခါပြပေါင်းထားတာကိုဒါပြည်တော်ဖက်ဒရယ်ပြည်တော်ဆုလို့အာကျွန်တော်တို့အဲ့လိုမျိုးနားလည်တယ
် Federal Army ဆိုတဲ့အပိုင်းပေါ့နော်အဲ့တော့ဒီ Federal Army ဆိုတာကလည်းအဲသူတို့ဒီတိဆောက်ဖို့ပြန်ပြီးတော့ဒီအခုဟိုအခုဒီစစ်တပ်အများတန်းဒီအာနာသိမ်းပြီးတော့ဒီနိုင်ငံရေးထဲမှာပါဝင်လာတဲ့ဒီစစ်တပ်အခန့်ခဏမျိုးနောက်မဖြစ်ပေါ်ရအောင်ပေါ့နော်နောက် Federal ပြည်ထောင်စုနဲ့အတူ Federal Army ဆိုတာကလည်းတခါလေတိဆောက်ဖို့ရှိရဆိုတော့ဆရာတို့ရဲ့အဲ့လို Federal Army ဆိုတဲ့အပိုင်းမှာဆရာတို့ချမှတ်ထားတဲ့တဲ့မျော်လင့်ချက်နဲ့ရည်မှန်းချက်ကဘာလဲရှင်ဖက်ဒရယ်အာမေဆို
ကျွန်တော်တို့ပြည်နယ်ကလေးဟိုဖက်ဒရယ်ဆိုတဲ့တပ်မတော်ထဲမှာကျွန်တော်တို့ပါဝင်ရမယ်။ဘာဖြစ်ဖြစ်ဒီအာနိုင်ငံတစ်ခုမှာစစ်တပ်တစ်ခုပဲဟိုအဲ့လိုရှိတယ်ဆိုတာကလည်းကျွန်တော်တို့နားလည်တယ်။အဲ့တော့ဒီပြည်နယ်မှာပါဝင်တက်ပါဝင်ထိုက်တဲ့ဟိုအချိုးကျဖြစ်ဖြစ်ဒါကမူပုံမှာလည်းအများကြီးမူတည်ပါတယ်။ဒါပေမဲ့အလက်ရှိကျွန်တော်တို့ပြည်စီမှုကတော့အဲ့ခုလက်ရှိဟိုကျွန်တော်တို့တော်လိုင်းလုပ်နေတဲ့တပ်တွေကတောင်းခနာတွေရှိတယ်ကျွန်တော်တို့ဖက်ဒရယ်ကို9000ပေးမလားစသဖြင့်ဟို1000ပေးမလားအဲ့ဒါကတော့ကျွန်တော်တို့ပြည်နယ်အစိုးရမူမှာတရားပြတ်ထားဖို့လိုတယ်တချို့လည်းပဲဒီပြည်နယ်ရဲ့ကကွေးတပ်ဟိုအဲ့လိုမျိုးရတည်မယ်ဒါကတော့ပြည်နယ်အစိုးရအောက်မှာဟိုတတ်မှတ်ချက်နဲ့အညီအာဥမာပြည်နယ်စောက်တာတို့စသဖြင့်ပေါ့လေအဲ့လိုမျိုးဟာတွေကတော့ဟိုရှိဖို့ကျွန်တော်တို့အဲ့လိုမျိုးစိတ်ကူးထားတယ်ဒီလေးပြည်စိတ်ထားတယ်ပေါ့သို့တော်အများစုကဖက်ဒရယ်ပြည်တော်စုမှတမတော်ဆိုတော့ကကျွန်တော်တို့ထည့်ဝေးရမယ်ဥမာကျွန်တော်တို့1000ရှိ9000လောက်တော့အာကျွန်တော်တို့ပြည်တော်စုမှထည့်ဝေးရမယ်ကြက်ရတောင်းဖို့ကြက်တဲ့နေရာမှာတောင်းဖို့ထားဆောင်ရမယ်သို့တော်ခုနပြောတဲ့ပြည်နယ်စောက်တက်လားသူမွေးလေးပြည်နယ်ရဲလားအဲ့လိုမျိုးဟာကဒီအစွေရအောက်မှာပဲအ ਨੇ စုစီမံခန့်ခွဲမှုလို့ဒီရှိရမယ်နောက်မှဟိုဒီနိုင်ငံတော်ကိုဆက်ကျင်တဲ့တပ်မဖြစ်စေရဘူးဆိုတာလည်းဟိုကျွန်တော်တို့မှရွေထားပြီးသားဖြစ်ပါတယ်
။အဲ့အခုຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးတော့ဟိုဆိုလိုတာຫນွေဦးတော်လှန်ရေးမှာပါလာတဲ့ဥမာ NUG တို့ဆွဆွားတော့ဆရာပြောပြမိမဲ့ဒီ NUG တို့ဒီ PDF တို့သူတို့ဖွဲ့ထားတာ ਨੇ ဘလို့ပေါင်းဆက်မှုတွေရှိနေလဲပေါ့နော်အဲ့ဒါ။
အခုလောလောဆယ်ကျွန်တော်တို့နေမှာလဲဟို PDF ရှိတယ်။ဒါလေး NUG အောက်မှာဟိုသူတို့ရဲ့တပ်ပေါ်လေ NUG တပ်ပုံစံမျိုးနဲ့ရတည်နေတာရှိတယ်။အာတကယ်တမ်းပြောရင်ကျွန်တော်တို့ပြည်နယ်အစိုးရနဲ့ NUG အစိုးရနဲ့ကမူရသဘောတူညီမှုဟိုရှိပြီးသားဖြစ်ရမယ်။အခုကတော့တချို့တဒေသတော့ရှိတယ်။အာကျွန်တော်တို့ကလေလူတိုင်းကဒီမြောက်လိုက်ပြုတ်ဖို့ဒီစေနာရှိပြုတ်ချက်ဖို့ကတိုက်နေတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲနားမလည်မှုနဲ့ဟိုလက်တွဲလုံနေကြတာရှိပါတယ်။တကယ်တမ်းတိုင်းပြည်အခြေအနေကောင်းတဲ့တနည်းကျရင်ဒီပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရကဒီတက်ကိစ္စကတိချာညင်နိုင်ရမယ်ပြည်တော်စုအစိုးရကသူကြိုက်တဲ့နေရာမှာတက်လာထောက်လို့မရဘူးဟိုတော့အာသူဖွဲ့လို့လည်းမရဘူးဗောလေပြည်နယ်ရဲ့သဘောတူညီချက်ရဟိုကျွန်တော်တို့တက်ဒီနေရာချက်ထားမှုတို့လှုပ်ရှားမှုတို့အဲ့လိုမျိုးဟာတွေဖြစ်ရမယ်အခုလည်းပဲကျွန်တော်တို့လှုပ်လှုပ်ရင်းနဲ့လည်းညင်နိုင်ကြပါတယ်ဥမာလေပိုင်းတိုင်းဆိုတာတော့ကျွန်တော်တို့ပြည်နယ်ထဲမှာရှိတယ်အခုထိပါပဲလွယ်ကော်ဒီမော့ဆိုဆို PDF ရှိတယ်အနောက်မှာ AUG ကနေတိုင်းရဲ့အချစ်ကြတာဒီရှိတယ်ဒါကအောက်ခြေပေါ့နော်အပေါ်မှာတော့ကျွန်တော်တို့လည်းညီနိုင်မှုဟိုများလာလောက်ပါတယ်တောင်ပေါင်းစုဒီစီစီကိုထောင်းလိုက်ဖွဲ့လိုက်ပြီးတဲ့နောက်ပိုင်းမှာတော့ဟိုအချစ်ကြီးလိမ့်မယ်
ကင်းဒီမျိုးသားထုတ်တဲ့ပါတီအတွင်းမူလည်းဖြစ်တဲ့ဒီခူးဒန်နီယယ်ကိုမိုင်းညနိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermis ဖြစ်ပါတယ
်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒေါ်လာအရာစုတွေကမြို့ပေါင်း85မြို့ကိုထိန်းချုပ်ထားပြီလို့ဖော်ပြတဲ့မီဒီယာသတင်းတွေကိုမြင်တွေ့နေရပါတယ်။နေ့စဉ်သတင်းတွေမှာလည်းစစ်ကောင်စီဟာစစ်ခန်းတွေမြို့ရွာတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေကာဒေါ်လာအရာစုတွေကစိုးမိုးထိန်းချုပ်နယ်မြေတွေပုံကျေပြန့်လာနေတဲ့သတင်းတွေကိုတွေ့နေရပါတယ်။ဒီလိုအချိန်မှစစ်ကောင်စီအုပ်ချုပ်ရေးရပ်ဆိုင်းထားတဲ့လွတ်မြောက်နယ်မြေတွေမှာဘယ်လိုဘယ်ပုံစီမံအုပ်ချုပ်နေကြလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သူ့နိုင်ငံကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေဒေါ်လာရင်းအင်အားစုထိန်းချုပ်နယ်မြေတွေမှာအရေးကြီးလိုအပ်လာတဲ့အုပ်ချုပ်ရေးနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒေါ်လာရင်းအင်အားစုတွေကမြို့ပေါင်း85မြို့ကိုတိမ့်ပိုက်ထိန်းချုပ်ထားတယ်ဆိုတဲ့သတင်းတွေကိုမီဒီယာတွေမှာဖော်ပြတာတွေ့ရပါတယ်အမျိုးသားညီညွတ်ရေးအစိုးရNUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းတော်လိုင်းအင်အားစုတွေအပီးပိုင်တိမ့်ပိုက်ထိန်းချုပ်ထားတဲ့မြို့85မြို့အကြမ်းဖက်စစ်တပ်မြို့ပြင်ထွက်မရအောင်တော်လိုင်းအင်အားစုတွေကဝိုင်းပတ်ထိန်းချုပ်ထားတဲ့မြို့105မြို့ပြည်သူတော်လန်စစ်ဖြစ်ပွားနေသောမြို့84မြို့အကြမ်းဖက်စစ်တပ်ထိန်းချုပ်ထားစေမြို့68မြို့ရာဂိုင်နှုန်းအဖြစ်တနိုင်ငံလုံးမှာစစ်ကောင်စီထိန်းချုပ်ထားတဲ့မြို့က28ရာဂိုင်နှုန်းပဲရှိတယ်လို့ Public Voice TelevisionPVTV ကတင်ဆက်တဲ့ပြည်သူများသို့အောင်စကားအစီအစဉ်မှာပြောကြားခဲ့ပါတယ်။နေစဉ်သတင်းတွေအရလဲတိုင်းဒေသနဲ့ကိုင်းအင်အားစု ERU တွေနဲ့တော်လိုင်းအင်အားစုတွေဟာမြို့တွေရွာတွေဒစတဲ့ဒစတိုးလို့တိမ့်ပိုက်လာကာစိုးမိုးထိန်းချုပ်နယ်မြေတွေလဲပိုမိုကျေပြန့်လာနေတာကိုကြားသိနေရပါတယ်။စိတ်ဝင်စားစရာကောင်းတာကအဲ့ဒီလို ERU တွေနဲ့တော်လိုင်းအင်အားစုတွေတိုက်ခိုက်တိမ့်ပိုက်ထိန်းချုပ်ထားတဲ့နယ်မြေတွေမှာတနည်းအားဖြင့်စစ်ကောင်စီအုပ်ချုပ်ရေးရပ်ဆိုင်းသွားတဲ့လွတ်မြောက်နယ်မြေဒေသတွေမှာအုပ်ချုပ်ရေးကိုဘယ်လိုထူထောင်နေကြသလဲ။ကျန်းမာရေး၊ပညာရေး၊လမ်းပန်းဆက်သွယ်ရေးစတဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုဘယ်လိုဆောင်ရွက်နေကြသလဲဆိုတာပဲဖြစ်ပါတယ်။ MNDAA, TNLA ခေါင်းဆောင်တွေဟာလာရှူ၊ကြောက်မဲ၊မိုးကုတ်မိုးမိတ်မြို့တွေအပါအဝင်သူတို့သိမ်းပိုက်ထားရမြို့တွေမှာလူထုတွေ့ဆုံပွဲတွေပြုလုပ်ပြီးအုပ်ချုပ်ရေးရန်တရားလဲပတ်နိုင်ဖို့ရှင်းပြတာကျန်းမာရေးလုပ်ငန်းတွေကို CDM ဝန်ထမ်းတွေနဲ့လဲပတ်နေတာဒါအပြင်မန္တလေး PDF တွေရဲ့အုပ်ချုပ်ရေးသင်တန်းပေးတာတွေကိုမီဒီယာတွေသတင်းတွေမှာမြင်တွေ့နေရပါတယ်လွတ်မြောက်နယ်မြေတွေရဲ့အုပ်ချုပ်ရေးပိုင်းကိုလေ့လာကြည့်ရင်အကြမ်းဖက်အဖြစ်နှစ်ပိုင်းခွဲခြားလေ့လာရမယ်ထင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အင်အားစု ERU တွေထိန်းချုပ်ထားတဲ့နယ်မြေနဲ့NUG လက်အောက်ခံတပ်ဖွဲ့တွေအဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေစုပြီးတော့ဖြစ်ပါတယ် ERU တွေမှာကအရင်ကတည်းကငကိုကတည်းကသူတို့ဖွဲ့စည်းပုံသူတို့ဥပဒေသူတို့အုပ်ချုပ်ရေးရန်တရားပုံစံနဲ့သူတို့ရှိပြီးသားဖြစ်ပါတယ်ပြီးတော့အဲ့ဒီဒေသတွေမှာ NUG အုပ်ချုပ်ရေးရန်တရားတက်ရောက်မှုလည်းမရှိပါဘူးအာနာလီယာနယ်ဖြစ်နိုင်တာအုပ်ချုပ်ရေးပုံစံမပြီးမပြင်းတဲ့ရှုပ်ထွေးမှုတွေဖြစ်နိုင်တာက NUG ထိန်းချုပ်နယ်မြေဒေသတွေမှာဖြစ်တယ်လို့လေလာဆောင်ကြည့်သူတွေကထောက်ပြကြပါတယ်အထူးသဖြင့်စကိုင်းမန္တလေးနဲ့မကွေးဒေသတွေမှာပါအဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖပြည်သူ့လုံခြုံရေးအဖွဲ့ပလဖတို့ရဲ့ကြားမှာအချင်းချင်းအစင်မပြေပုတ်တိုက်မှုတွေဖြစ်တာအားပြိုင်မှုတွေနဲ့လုပ်ပိုင်ခွင့်တွေမရှင်းလင်းတဲ့အတွက်ကြုံတွေ့ရတဲ့ပြဿနာတွေအကြောင်းသတင်းတွေမှာဆိုရှယ်မီဒီယာတွေမှာမကြာခဏမြင်တွေ့ရလိမ့်ရှိပါတယ်တမန်ပညာရှင်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဆောင်းပါးမှာအညာကပသုံးလုံးပြဿနာကို2024မေ23ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီသုံးသပ်ချက်မှာပသုံးလုံးအဖွဲ့တွေဟာလက်နက်အားကိုနဲ့ရန်ကားမှုမတရားအခွန်ကောက်ခံမှုရာဇဝမှုမျိုးစုံကျူးလွန်မှုတွေအကြောင်းကိုတင်ပြထားတာတွေ့ရပါတယ်။အလားတူပါပဲ NUG အောက်ခြေရန်တရားရုပ်ရင်းနေဟုဒေါက်တာတီဇာဆန်းဝေပန်းဆိုတဲ့ဆောင်းပါးကိုမြန်မာနိုင်ငံက2024 မေလ3ရက်နေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာအမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံအုပ်ချုပ်ရေးနှင့်လုံခြုံရေးအဖွဲ့များကျင့်ဝတ်စည်းကမ်းလျော့ရဲမှုဖောက်လွဲဖောက်ပြန်မှုပုံမှုဆိုးဝါးလာခြင်းကိုကင်တွယ်ဖြေရှင်းရန်တုံ့ဆိုင်နေပါကလူထုထောက်ခံမှုကြာဆင်းပြီးတော်လှန်ရေးကာလကြာမြင့်နိုင်သည်ဟုထင်ရှားသည့်တပိတ်ခေါင်းဆောင်ဒေါက်တာတေဇာဆန်းကဝေဖန်လိုက်သည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒေါက်တာတေဇာဆန်းဟာဆရာဝန်တစ်ဦးဖြစ်ပြီး2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းစဉ်က82နာရီစောင့်ကြည့်ရေးခြင်းကိုချိုးဖျက်ကာမန္တလေးစစ်တပ်သူရှေ့မှပထမဆုံးဦးဆောင်ဆန္ဒပြခဲ့သူဖြစ်ပြီးအခုအချိန်ထိမြေပြင်မှာရှိနေတဲ့တော်လှန်ရေးခေါင်းဆောင်တစ်ဦးဖြစ်ပါတယ်။ NUG အုပ်ချုပ်ရေးရန်တရားမှာပကဖ၊ပအဖ၊ပလဖဆိုပြီးလုပ်ငန်းတာဝန်တွေခွဲခြားတတ်မှတ်ထားတာတွေ့ရပါတယ်။စနစ်တကျဖြစ်စေဖို့ရည်ရွယ်ထားပေမဲ့လက်တွေမှာစာရွက်ပေါ်မှာလူအစဉ်ပြေပြေဖြစ်မနေဘူးဆိုတာတွေ့နေရပါတယ်။တော်လှန်ရေးကာလမှာပုံမှန်အနေထားမျိုးပုံစံနဲ့အုပ်ချုပ်ဖို့ကြိုးစားသလိုဖြစ်နေသလား သီအိုရီများဆန့်လွန်းနေသလားလို့ဝေဖန်သူတွေလည်းရှိပါတယ်။အဆိုးဆုံးကတော့ဒေသန္တရအုပ်ချုပ်ရေးတာဝန်ယူထားသူတွေအထူးသဖြင့်ပအဖတာဝန်ယူထားသူတွေဟာတက်ဆိုင်ရာနေမြေတွင်မှမရှိတာမြေပြင်မဆင်းတာတွေဟာပြဿနာတွေရဲ့အရင်းခံအကြောင်းရင်းပဲလို့စောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လဇန်ပိုင်းကစကိုင်းဒေသလွတ်မြောက်နေမြေတချို့ကိုရောက်ရှိခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတူကလည်းသူ့အတွေ့အကြုံတွေကိုအခုလိုပြောပြပါဗျ
။ကျွန်တော်အနေနဲ့သကိုင်းဒေတာကို MODVD စုမုံနေမြေတကိုရောက်ခဲ့တဲ့အခါမှာမြေပြင်အုပ်ချုပ်ရေးတွေစတင်နေတာကိုတွေ့ရပါတယ်။လူဝတ်ချက်တွေအများကြီးရှိသေးတယ်ဆိုပေမဲ့ဒေတာရဲ့ organic ဖြစ်တဲ့အုပ်ချုပ်ရေးဖြစ်ထွန်းမှုတွေကိုလည်းကျွန်တော်တွေ့တယ်။ဒါကို NUGBDA ဌာနအနေနဲ့မြေပြင်ချီနေကိုနားလည်ဖို့နဲ့ဒေတာရဲ့အုပ်ချုပ်မှုပုံစံကိုမပြတ်ရွံ့စေဘဲနဲ့ကိုကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်အောင်တော့တပြည်ပြည်ပြုရင်းတဲ့ပုံစံမျိုးဖြစ်ဖို့ကြိုးစားသင့်တယ်လို့ဒါကျွန်တော်တို့ထင်ပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့တရားဥပဒေစိုးမိုးရေးနဲ့နေပြည်တော်ကြိုးရေးလိုကိစ္စကိုတော့အခုထပ်ပို့ပြီးအလေးထားပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ထင်ပါတယ်။အဲ့လိုမလုပ်နိုင်တော့ပြည်သူ့ရဲ့ယုံကြည်မှုကျဆင်းသွားလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်။နောက်တစ်ခုကတော့လူထုရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့ပညာရေးလိုကိစ္စမျိုးတွေကရေရှည်နာကတ်ကိုမျှော်ရည်တဲ့စင်စားချက်မျိုးတွေဖြစ်ဖို့လိုပါတယ်။နောက်ကျမကြီးလိုကိစ္စမျိုးဆိုရင်ကုသရေးတစ်ခုတည်းကိုပဲဇောင်းပြီးဆောင်မြင်နေတာမျိုးဖြစ်ပြီးပြည်သူ့ကျမကြီးခန္ဓာ public health ခန္ဓာကလုံးဝပျောက်ဆုံးနေရစွာမျိုးကဟိုပို့ပြီးဂယုဆိုင်တင်တယ်လို့ထင်ပါတယ်။တခြားလိုချက်တွေလည်းအများကြီးတော့ရှိပါသေးတယ်ခင်ဗျာ။အရေးကြီးတဲ့လိုချက်တွေပြောခြင်းဖြစ်ပါတယ
်။နိုင်ငံရေးတက်ကြွလှုပ်ရှားသူတူပြောသလိုပါပဲ။မြေပြင်အခြေအနေတွေအသိရှိနားလည်နိုင်ဖို့အုပ်ချုပ်ရေးအဓိကတာဝန်ယူရတဲ့NUG ရဲ့ပြည်ထရေးဝန်ကြီးဌာနဟာမြေပြင်ဆင်းဖို့လိုအပ်နေတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။နိုင်ငံရေးသူတေတီတူကတော့ NUG အစိုးရဟာတော်လှန်ရေးကာလအစိုးရဖြစ်ပါတယ်။နေပြည်တော်မှာထိုင်နေတဲ့ပုံမှန်အနေထားအစိုးရမျိုးမဟုတ်ပါဘူး။ဒါကြောင့်အုပ်ချုပ်ရေးကိစ္စရပ်တွေကိုတော်လှန်ရေးအစိုးရပုံစံနဲ့ကင်တွယ်ဖြေရှင်းသင့်တယ်။အထူးသဖြင့် Local Governance ကိုတာဝန်ယူပုံဖော်နေရတဲ့ပကဖ၊ပအဖ၊ပလဖတွေရဲ့ဆောင်ရွက်ချက်တွေကိုပြန်ပြီးဆန်းစစ်သုံးသပ်တဲ့ assessment တွေလုပ်တင်တယ်။ပိုပြီးရှင်းလင်းတိကျတဲ့မူဝါဒတွေမဟာဗျူဟာတွေချမှတ်တင်ပါတယ်။ဒါမှသာထိရောက်စနစ်ကျတဲ့အုပ်ချုပ်ရေးဖြစ်လာပြီးဒေသခံပြည်သူတွေရဲ့ယုံကြည်လေးစားမှုကိုရရှိနိုင်မှာဖြစ်တယ်လို့နိုင်ငံရေးသူတေသည်တူဦးကသုံးသပ်ပြောကြားပါတယ်ခမညာ
။ကမ္ဘာမြေမမီဒီယာမြင်ကွင်းကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ဒီတစ်ပတ်မှာတော့စစ်ပွဲများအလဲကနေဆက်ကုံသွေးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေပြင်းထန်လာတာနဲ့ဒူနေဆက်ကုံသွေးခန်းတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်လိုက်ပြီးနေဆက်ကုံသွေးကြီးလည်းရပ်တန့်သွားပါတယ်။တရားမဝင်ကုံသွေးမှုလည်းမြင့်တက်လာပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
မြန်မာတရုတ်နယ်စပ်မှာတရားဝင်တည်ရှိတဲ့ကုံသွေးရေးစခန်းနဲ့ဂိတ်ရှိခုရှိတဲ့အနက်၆ခုကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းအဆိုပါစခန်းနဲ့ဂိတ်၆ခုရဲ့ကုံသွေးမှုတန်ဖိုးဟာအမေရိကန်ဒေါ်လာ6ဘီလီယံထက်မနည်းရှိပါတယ်။မူဆယ်နယ်စပ်စခန်းဆိုရင်တရက်တာကုံသွေးမှုပြန်မြအမေရိကန်ဒေါ်လာ6တန်းခွဲဝန်းကျင်ရှိပါတယ်။မူဆယ်နယ်စပ်စခန်းကို ညီနောင်မဟာမိတ်သုံးဖွဲ့ကထိန်းချုပ်ထားတာပါ။ချင်းရွှေဟော်စခန်းကတော့တရက်ပြန်မြကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတစ်သန်းကျော်ရှိပါတယ်။အဲ့ဒီစခန်းကိုမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ကထိန်းချုပ်ထားပါတယ်။အခုအချိန်မှာနေဆက်စခန်းတွေသာမကရှမ်းမြောက်ကုန်သွယ်ရေးလမ်းတစ်ခုလုံးရပ်တန့်သွားနေတာပါ။ပုံမှန်လေပတ်နေတဲ့ကုန်သွယ်ရေးလမ်းတွေရပ်တန့်သွားတဲ့နောက်လမ်းကြောင်းတစ်တွေရှာဖွေနိုင်ဖို့စစ်ကောင်စီကကြိုးပမ်းနေပါတယ်။ထိုင်းနယ်ကုန်သွယ်ရေးမှာရန်ကုန်ကော့တောင်ရနောင်းကိုရေလမ်းကတဆင့်ကုန်သွယ်ဖို့စစ်ကောင်စီကလှုံ့ဆော်ခဲ့ပါတယ်။ကရင်ပြည်နယ်ဘက်မှာတော့မြဝတီနယ်ဆက်စခန်းကိုဖွင့်ထားပေမဲ့အာရှလမ်းမကိုအသုံးပြုလို့မရသေးပါဘူး။ဘင်္ဂလားဒေ့ရှ်နယ်ကုန်သွယ်ရေးမှာတော့ကော့ဗဇားကနေမောင်တောနဲ့စစ်တွေအစားရန်ကုန်လမ်းကြောင်းကိုအစားထိုးအသုံးပြုလာတာပါ။တရုတ်နယ်ကုန်သွယ်ရာမှာတော့တောင်ကြီးကျိုင်းတုံလမ်းကနေတဆင့်မိုင်းလန်းဂိတ်ကိုအသုံးပြုနေပါတယ်။တာချင်လိတ်အရှိဘက်ကဝမ်ပုံစိတ်ကန်းကိုအသုံးပြုပြီးလမ်းတစ်ဖောက်တာမျိုးလဲဖြစ်လာနိုင်ခြေရှိပါတယ်။နေဆက်ကုံသွယ်ရေးလမ်းကြောင်းတွေရပ်တန့်သွားတာနဲ့အတူတစ်ဖက်မှာလည်းတရားမဝင်ကုံသွယ်မှုကမြင့်မားလာပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံတို့ကထုတ်ပြန်တဲ့ကုံသွယ်မှုစီရင်တွေကို ISB မြန်မာကနှိုင်းယှဉ်ကြည့်ခဲ့ပါတယ်။သုံးနှစ်တာအတွင်းစရင်ဖော်ပြချက်တွေမှာအမေရိကန်ဒေါ်လာ38ဘီလီယံထိကွာဟနေပါတယ်။ဒါဟာတရားမဝင်ကုန်သွယ်မှုတွေများပြားနေတာပါ။တရားဝင်ကုန်သွယ်မှုတွေပြန်ဆနိုင်ဖို့တရုတ်နိုင်ငံဘက်ကတွန်းအားပေးနေပေမဲ့အလုပ်ဖြစ်နိုင်ခြေမရှိသေးပါဘူး။တရုတ်နဲ့မြန်မာအကြားစီးပွားရေးဆက်ဆံမှုဟာနောက်3နှစ်နောက်ပိုင်းမှသာပိုကောင်းနိုင်မယ်ဆိုတဲ့အမြင်တွေလည်းအများအပြားရှိနေပါတယ်။ဒီအချက်ကို2023ခုနှစ်မှာ ISB မြန်မာကကောက်ယူခဲ့တဲ့တရုတ်မြန်မာဆက်ဆံရေးသဘောထားအမြင်စစ်တမ်းတွေမှာတွေ့ရတာပ
ါ ISB မြန်မာရဲ့မြန်ကွင်းညမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ဒေသကနေပြီးဖြူရီသတင်းတွေကိုအမြဲတမ်းနားထောင်နေပါတယ်ဗျာလို့ရေးလာတဲ့သောရရှင်ဖေးနိုင်ကျေးဇူးအထူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပါတယ်ရှင်ဦးတောင်းဆိုတဲ့သောရရှင်ရေးလာတဲ့စာကတော့မေတ္တနာကြော်ရေးတယ်ကျွန်တော်အီးမေးလ်လိပ်စာပို့တာမပြည့်စုံဘူးလို့စာတမ်းပေါ်နေတာဘယ်လိုပို့ရမလဲဆိုတာနမူနာလေးပို့ပေးစီချင်ပါတယ်ဗျာဖြစ်နိုင်ရင်ပေါ့တဲ့အဲ့တော့သူက VOE မနေ့ပိုင်းစီစဉ်ရေဒီယိုဖမ်းယူလို့တော့မရဘူးဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါဦးတောင်းရေ။ email လိပ်စာနမူနာကဒီလိုပါ။ burmese@voenews.com ဖြစ်ပါတယ်။စလုံးပေါင်းပေးရမယ်ဆိုရင်တော့ burmese နောက်ပြီးတော့ @voenews.com ဖြစ်ပါတယ်နော်။နောက်တစ်ခုဦးတောင်းမေးလာတာမျိုး VOE မနေ့ပိုင်းစီစဉ်ရေဒီယိုထုတ်လွှင့်ချက်နဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးလာကြတာတွေတော်တော်များများရရှိပါတယ်ရှင်။တင်ရွေးဦးဆိုတဲ့သောရရှင်ကရေဒီယိုအစီအစဉ်တွေဖမ်းလို့မရတာဘာကြောင့်ပါလဲတဲ့ဖမ်းမရတာ၄ရက်ရှိသွားပါပြီလိုင်းမီတာပြောင်းသွားတာလားအချိန်ပြောင်းသွားတာလားကျေးဇူးပြုပြီးစာပြန်ပေးပါအောင်ခင်ဗျာတဲ့ဇူလိုင်လအစောပိုင်းတွေကရေးလာတဲ့စာဖြစ်ပါတယ်သောရရှင်နောက်တစ်ယောက် Saucy Pho ဆိုတဲ့သောရရှင်ကတော့
နောက်ပိုင်းရေဒီယိုအတန်လိုင်းထုတ်လွှင့်မှုနားထောင်ရတာအဆင်မပြေတာတလားလောက်ရှိပါပြီ။ကိုရေဒီယိုများတစ်ခုခုဖြစ်လာလို့တခြားသူတွေလည်းအဲ့ဒီလိုပါပဲ။အင်တာနက်ကနေဝင်ကြည့်ဖို့ကလည်းလိုင်းအလောက်မကောင်းလိုင်းတိုမီတာ31 48တို့ကနေလွှင့်တာအဆင်ပြေဆုံးပါပဲ။မနောက်ပိုင်း9856153ညညပိုင်း9323ညတို့ကအဆင်ပြေဆုံးဖြစ်ပါတယ်။ရေဒီယိုနားထောင်တာ20ကျော်ပါပြီ။မအေးသနာကျော်ရဲ့မြန်မာပြည်ပေးစာမှပုံမှန်မေလဒုတိယပတ်လောက်အများအားအမေများနေ့အတွက်တချင်းတောင်းနေကြနောက်ပိုင်းတချင်းတောင်းလို့မရတာနဲ့လိုင်းစင်မပြေတာနဲ့စာမပို့ပြတော့တာပ
ါဟုတ်ကဲ့ပါအခုပြဿနာတော့ဒီသောရရှင်တစ်ခေါက်စာရေးလာရပြန်ပါပြီနော်နောက်ထပ်နိုင်ဂျီဆိုတဲ့သောရရှင်ကလည်းမင်္ဂလာပါဗျို့ရေမနေ့ပိုင်းရေဒီယိုဖမ်းလို့မရဖြစ်နေလို့ပါဒါကြောင့်လိုင်းတိုနံပါတ်လေးတစ်ခေါက်ပြောပြပေးစီချင်ပါတယ်ကျေးဇူးတင်ပါတယ်ဥလားမြိုင်မြန်မာကတော့ VOA Radio အစီအစဉ်ကိုအင်တာနက်လိုင်းမကောင်းလို့အားကိုးပြီးတော့နားထောင်နေရတာပါVOA Radio မနေ့ပိုင်းအစီအစဉ်6နာရီနဲ့9နာရီထုတ်လွှင့်မှုကိုခရိုင်းဖမ်းယူနှာထောင်နေတဲ့ kHz 5885ကနေဖမ်းယူလို့မရတာရက်တော်တော်ကြာနေပါပြီ။မနေ့ပိုင်းအစီအစဉ်မလွှင့်တာလား kHz ပြောင်းသွားတာလားကျေးဇူးပြုပြီးတော့ဖြေကြားပေးပါတဲ့။ဟုတ်ကဲ့ပါရှင်။ဒီသောရရှင်နေအပောင်းဝင်တခြားစာရေးလာကြတဲ့သောရရှင်နေအားလုံးသိကျင်နေမဲ့သောရရှင်နေအားလုံးကိုဖြေကြားပေးချင်ပါတယ်နော်။ကျမတို့ VOA မြန်မာဌာနမနေ့ပိုင်းအစီအစဉ်လိုင်းတော်ထုတ်လွှင့်မှုကိုရက်ကန်တမ်းမရှိရဆိုင်ထားပါတယ်။ညပိုင်းအစီအစဉ်ကတော့လှိုင်းတော်ဝင်ပြီးတော့လွှင့်မြဲနေရကနေလွှင့်နေပါတယ်ရှင်။မနေ့ပိုင်းအစီအစဉ်ကိုဖမ်းယူနာဆင်ခြင်တဲ့သူတွေအနေနဲ့ဒီရေဒီယိုသုံးလို့မရပါနဲ့လူရုမိတ်ဆွေရုပ်တန်လိုင်း Facebook နဲ့ YouTube နဲ့ Viewing Internet စာမျက်နှာဖြစ်တဲ့ bamis.voanews.com တို့မှာဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့အစီအစဉ်ဒီကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။အစီအစဉ်ထုတ်လွှင့်မှုနဲ့ပဲပတ်သက်ပြီးဒီတစ်ပတ်တော့စာရီများပြန်ရတာဖြစ်ပါတယ်။ပုံမှန်ဆိုတဲ့သရရှင်မေးလာတာကနေ့စဉ်တိုက်ရိုက်ထုတ်လွှင့်နေတာရှာမတွေ့လို့မနေ့ပိုင်းညပိုင်းအစီအစဉ်မတွေ့ရပါဘူးတဲ့။ဟုတ်ကဲ့ကျမပြန်မေးထားပါတယ်နော်။ဘယ်မှာကြည့်တာပါလဲလို့ပါ။ Facebook YouTube စသဖြင့်အတိအကျပြောပြပါပြင်ဆင်ပေးပါမယ်နော်။အကြောင်းလည်းပြန်ပါမယ်။နောက်ထပ်သရရှင်တစ်ယောက်ကလည်းဇူလိုင်လ28ရက်နေ့မှာထပ်ပြီးစာရီလာပါတယ်။ဒီမနေ့ live မရှိဘူးလားဗျာတဲ့။တရင်မကြည့်ရသေးလို့ပါတဲ့။ဟုတ်ကဲ့ပါရှင်။ဘယ်ကကြည့်တာပါလဲနော် YouTube ကကြည့်ရပြည်သက်တွေဆိုရင်တော့ဟုတ်ပါတယ်ဟိုရက်ပိုင်းတော့ line ကြနေပါတယ်နှစ်ရက်လောက်ပါတနင်္ဂနွေတနင်္လာလောက်ဖြစ်မဲ့တင်ပါတယ်အခုတော့ပြန်ကောင်းသွားပါပြီတခါတလေမှာအခုလိုမျိုး line တစ်ခုခုကျသွားတဲ့တာမျိုးဖြစ်တတ်ပါတယ်သူပါသူဒီ internet အဆက်သွင်းနေဖြစ်တာပါအဲ့လိုတခါတလေ line တစ်ခုမှကြည့်လို့မရဘူးဆိုရင်နောက်တစ်ခုကိုပြောင်းကြည့်ကြည့်ဖို့အကြံပေးချင်ပါတယ်ရှင် Facebook မရရင် YouTube မရရင် Facebook ဒါမှမဟုတ်လေကျွန်တော်တို့ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com တနေ့ရမဟုတ်တနေ့ရမှာလာပါတယ်ဒါမှမဟုတ်လေလူရုမိတ်ဆွေရုပ်တန်လိုင်းကနေပြီးတော့ဒီဂျိုရုကနေပြီးတော့ဖမ်းယူကြည့်ရှုလို့ရပါတယ် DVV စလောင်းလွယ်တယ်ဆိုရင်လည်း DVV ကနေပြီးတော့ VOA အစီအစဉ်ကိုပြန်လွှင့်ပေးတဲ့အတွက်ကြောင့်မလို့ VOA ရဲ့ TV အစီအစဉ်ကို DVV ရုပ်တန်လိုင်းပေါ်မှာကြည့်ရှုနိုင်ပါတယ်ရှင်အခုလိုမျိုးအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျမတို့ view ကိုရေးလာကြတဲ့စာရီထဲမှာမြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးစီရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုယ်ပိုင်မြင်တွေကိုရေးလာတဲ့သောရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါရနော်ဒီထဲမှာစာရေးနေကြသောရရှင်တယောက်ရေးလာတာကတော့
ကျွန်တော်ကပါရီအိုလံပစ်အားကစားပွဲတော်မှာမြန်မာနိုင်ငံကိုစားပြုမာရသွန်အပြေးပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှုအပြေးလစ်ချနေတဲ့တတော်မဟာသီရိတုဒ္ဓမအောင်ပဒန်းဖြစ်ပါတယ်ဒီလိုအပြေးလေးကျင့်နေတဲ့တခြားတစ်ဖက်မှာလည်းရှောင်းလင်းပညာရှောင်းပုံးခြင်းနဲ့ကိုခံပညာကိုပဲခံနေရခြင်းတွေကိုလည်းလေ့လာစီးပူးသင်ကြားနေပါတယ်ကျွန်တော်ကဘုဟုတ္တအင်မတန်အားနည်းပါတယ်ဒါကြောင့်သိကျင်တာလေးရှိလို့ဘုဟုတ္တအနေဖြင့်မေးပါရစေအမေရိကန်နိုင်ငံရဲ့ CIA အဖွဲ့ FBI အဖွဲ့တွေကဘယ်ဝန်ကြီးဌာနလဲောက်ကအဖွဲ့စီးတွေပါလဲဒါမှမဟုတ်သူတို့ကြီးပဲတီးတန့်လွတ်လပ်တဲ့အဖွဲ့စီးတွေလားဒါမှမဟုတ်သမရကပဲဓာတ်ရိုက်ညွှန်ကြားကင်တွေ့တာလားသိပါရစေမြန်မာနိုင်ငံအမြန်ငြိမ်းချမ်းပါစေဆက်နာရှင်စနစ်ကြရှုံးပါစေလို့ဆုတောင်းနေပါတယ
်သောရရှင်အောင်ပဒန်းဖြစ်ပါတယ်ဒီသောရရှင်ကဒီတစ်ခေါက်သူထုံးစံတိုင်းမှာသူ့ရဲ့ခက်ရွရွလေတန်လေးနဲ့စာရေးလိုက်ရင်ねသိကျင်တာကိုလည်းမေးလာတာပါ CIA နဲ့ FBI အဖွဲ့ကဘယ်ဝင်ကြီးဌာနလက်အောက်အဖွဲ့စည်းတွေလဲတဲ့ဟုတ်ကဲ့ပါဒီမှာဖြေရမယ်ဆိုရင် FBI ကတော့ဝင်ကြီးဌာနလက်အောက်ကဖြစ်ပြော CIA ကတည်စားရည်တည်တဲ့အစိုးရအေဂျင်စီဖြစ်ပါတယ်ပြီးတော့ Director of National Intelligence အမျိုးသားထောက်လှမ်ရေးအကြီးအကဲစီကိုတင်ပို့ရတာဖြစ်ပါတယ်သူကကမ္ဘာနိုင်ငံတွေနဲ့အစိုးရတွေရဲ့တင်အချက်လဲစူးစမ်းထိန်းသိမ်းခြင်းကိစ္စတွေကိုဆောင်ရွက်ပါတယ်ဝေဖန်သူတွေကတော့ဒီတခြားနိုင်ငံတွေရဲ့အရေးခင်းတွေကို CIA ကဝင်ဆွတ်ဖတ်တယ်အမေရိကန်ရဲ့ဩဇာအာဏာချဲ့ထွင်ပြီးတော့လှုပ်ဝက်လှုပ်ကြံနေဒီလိုမျိုးစစ်စင်ရေးတွေကိုကြဲကြဲပြင်းပြင်းဆောင်ရွက်တယ်ဆိုပြီးတော့ဝေဖန်တာပါသူကပြည်ပမှာလှုပ်ရှားရတဲ့အဖွဲ့ဖြစ်ပါတယ် FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုကတော့တရားရေးဌာနလက်အောက်မှာရှိပါတယ်သူကလည်း CIA လိုပဲအမျိုးသားထောက်လှမ်ရေးအကြီးအကဲကိုတင်ပို့ရပါတယ်နောက်ပြီးတော့သူကရှင်းနေကျုပ်စီကိုတင်ပြရတာဖြစ်ပါတယ် FBI အရှေ့ဆိုရင် Federal Bureau of Investigation ပေါ့နော်ဒီပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကအမေရိကန်နိုင်ငံရဲ့အဓိကစုံစမ်းစစ်ဆေးရေးအဖွဲ့လည်းဖြစ်ပြီးတော့ဘိုးအစိုးရရဲ့အမှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြည်ရင်းထောက်လှမ်ရေးလုပ်ငန်းတွေကိုဆောင်ရွက်တာဖြစ်ပါတယ်အကြံပေးမှုတိုက်ဖြတ်ရေးနောက်ပြီးတော့ဒီဟိုထောက်လှမ်မှုကိုတံပြန်ထောက်လှမ်ရေးနောက်ပြီးတော့ဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်မှုတွေလုပ်ပြီးတော့ပြည်အောင်စုမှုကင်းအမျိုးအစား100ကျော်ကိုထောက်လန်းကင်တွေရပါတယ်ရှင်ဒီ FBI ဌာနချုပ်က American ပြည်အောင်စုဝါရှင်တန်မြို့တော်မှာတည်ရှိပြီးတော့နိုင်ငံရေးချားထောက်လန်းမှုတွေနဲ့ FBI ကမသက်ဆိုင်ပါဘူးเนาะတရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်เนาะတရရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျွန်တော်တို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာလောထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါပြည်ထောင်နိုင်ငံမှာဆူးမျိုးကဥရောပသမိုင်းပြလိုက်တစ်ခုကိုကိုလုံးဒီနဲ့ဝင်ကြည့်ရှုနိုင်ပါပြီနယ်သာလန်နိုင်ငံမှာနှစ်စဉ်ကျင်းပဒီမြဲဖြစ်တဲ့ဒီသဘင်နီယောင်ရှိတဲ့သူတွေစုဝေးဘွဲကိုပြီးခဲ့တဲ့တစ်ပတ်ကကျင်းပခဲ့ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနိုင်ငံမှာဆေးမျိုးကဥရောပသမိုင်းပြလိုက်တစ်ခုကိုကိုလုံးကြီးနဲ့ဝင်ကြည့်လို့ရပါပြီ။ဥရောပနဲ့မြေထဲပင်လယ်လူခွဲစီရင်ကျင်းမှုသမိုင်းပြလိုက်ကတဘာဝနိဗ္ဗာန်ပြကန်းကိုလာရောက်သူဧည့်သည်တွေအနေနဲ့ကိုလုံးကြီးနဲ့ဝင်ကြည့်နိုင်တာပါ။ဧည့်သည်တွေအနေနဲ့အပေါ်ပိုင်းမှာဘာမှဝင်မထားပေမဲ့လည်းအောက်မှာတော့ဖက်နှက်စီးထားရပါတယ်။ဒီပြကန်းဟာတဘာဝအတွက်ဥတီဖန်တီးထားတာဖြစ်ပြီးကိုလုံးကြီးကြည့်မဲ့သူတွေအတွက်သတ်မှတ်ထားတဲ့အချိန်တွင်လာကြည့်နိုင်ပါတယ်။ဒီပြကန်းကိုဒီဇင်ဘာ9ရက်နေ့အထိပြသထားမှာဖြစ်ပြီးအင်ဂျင်ဝတ်ထားတဲ့ဧည့်သည်တွေအနေနဲ့လည်းတခြားကြံတဲ့အချိန်တွေမှာဝင်ကြည့်လို့ရပါတယ်။တဘာဝနိဗ္ဗာန်ပြကန်းမှာတော့19ရာစုကနေလက်ရှိအချိန်အထိကိုလုံးဒီနဲ့နေထိုင်ခြင်းနဲ့ပတ်သက်တဲ့နိုင်ငံရေးအမြင်အမျိုးမျိုးကိုလည်းပြသထားပါတယ်။ဒါ့အပြင်ကိုလုံးဒီနဲ့ပတ်သက်တဲ့ဓာတ်ပုံတွေ၊ပကြီး၊စာအုပ်၊ရုပ်ရှင်၊မဂဇင်းနဲ့နေ့စဉ်သုံးပစ္စည်းတွေကိုလည်းပြသထားပါတယ်ရှင်။
နယ်သာလန်နိုင်ငံမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့သဘင်အနီအောင်ရှိတဲ့သူတွေစုဝေးတဲ့ပွဲကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နိုင်ငံတောင်ပိုင်းကတေဘော့မြို့မှာ၃ရက်ကြာကျင်းပတဲ့ဒီပွဲကိုကမ္ဘာနိုင်ငံပေါင်းများစွာကလူ1000ကျော်လောက်တက်ရောက်ကြပါတယ်။သဘင်အနီအောင်ရှိတဲ့သူတွေဟာကမ္ဘာလူဦးရေရဲ့100ခန့်နှုန်းကနေ200ခန့်နှုန်းလောက်ပဲရှိပြီးတော့အဲ့ဒီထဲက200ခန့်နှုန်းကနေ600ခန့်နှုန်းလောက်ကသူတို့ရဲ့ဘိုးဘေးတွေဟာဥရောပမြောက်ပိုင်းနဲ့အနောက်မြောက်ပိုင်းအဆက်အနွယ်တွေဖြစ်ပါတယ်။၃ရက်ကြာကျင်းပတဲ့ဒီပွဲတော်မှာလူတွေနဲ့အမြန်တွေ့ဆုံတာဓာတ်ပုံတွဲရိုက်တာနဲ့ဆွေးနွေးပွဲအမျိုးမျိုးပါဝင်ပါတယ်ဒီပွဲကိုတက်ရောက်လာတဲ့ Ellen Linderstedt ဟာဆိုရင်ဆွေဒင်နိုင်ငံ Stockholm မြို့မှာသဘင်အနီအောင်တဲ့လူတွေတိတ်မတွေ့ရတဲ့အတွက်ဒီပွဲကိုတက်ရောက်ဖို့24နိုင်ကျော်ကြာမ
ဘက်စကားတဒန်ယထာတဒန်နဲ့လာခဲ့ရကြောင်းပြောပါရယ်ပွဲတော်နောက်ဆုံးနေ့မှာတော့သဘင်အနီအောင်ရှိသူတွေစုပေါင်းဓာတ်ပုံရိုက်ကြပြီး2013ခုနှစ်ကဓာတ်ပုံထဲမှာတဘာဝအတိုင်းသဘင်အနီအောင်ရှိသူ1682ယောက်ပါအောင်စုဝေးခဲ့ကြတဲ့အတွက်ဂင်းနစ်ကမ္ဘာစံချိန်တင်ထားခဲ့ပါရယ်ခင်ဗျာ
လစ်သူအီးနီးယားနိုင်ငံမြို့တော်ဗီလီယပ်စ်မှာတတိယအကြိမ်မြောက်ကော်ဂီခွေးအပြေးပြိုင်ပွဲကျင်းပခဲ့ပါရယ်မြို့တော်မှာရှိတဲ့အကြီးဆုံးလဟပြင်ပန်းချံတစ်ခုဖြစ်တဲ့ဗင်ဂစ်ပန်းချံမှာကျင်းပတဲ့ဒီပွဲကိုလူထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါရယ်ဝဲလ်ရှ်ပန်ဘရုတ်နဲ့ကာဒီဂန်ကော်ဂီခွေးမြို့အစားအကောင်တရာလောက်ပါဝင်ရှင်ပြိုင်ခဲ့ပြီးခွေးတွေကိုဝတ်စားဝတ်ပေးချပြီးတော့ကော့စတူးဝတ်စုံအလှပြိုင်ပွဲမီတာ50အပြေးပြိုင်ပွဲတွေကိုလည်းကျင်းပခဲ့ပါရယ်costume ဝတ်စုံအလှပြိုင်ပွဲမှာတော့ဝတ်စုံမျိုးမျိုးဝတ်ဆင်ထားတဲ့ခွေးတွေကိုဒိုင်လူကြီးတွေသာမကလာရောက်ကြည့်ရှုကြတဲ့ပရိသတ်တွေကပါပါဝင်ပေးခဲ့ကြပါတယ်မီတာ50အပြေးပြိုင်ပွဲကိုတော့အလေးချိန်နဲ့ခွဲပြီးတော့ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးအဆင့်ဆင့်ရှင်ပြိုင်ကြရတာလည်းဖြစ်ပါတယ်ကော်ဂီခွေးလေးတွေကိုအမြန်မပြေးနိုင်ဘူးလို့အများကထင်ကြပေမဲ့လည်းဒီခွေးလေးတွေကိုတိုးထိန်ဖို့အတွက်မူလအစကပြိုးထောင်ဖန်တီးခဲ့ကြတာမို့လို့အမြန်ပြေးနိုင်ကြတယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်ရှင်
တောင်အာဖရိကနိုင်ငံကပတ်ပတ်လည်ဝိုင်းထားတဲ့လက်ဆိုတိုနိုင်ငံမှာတခုတည်းသောနှင်းလျှောစီအပန်းဖြေစခန်းဟာကုန်ကျစရိတ်များလွန်းလာကြောင်းပိတ်ရဖို့များနေပါတယ်။ဒီအာဖရိစကီနှင်းလျှောစီအပန်းဖြေစခန်းကိုနှင်းတူတွေနဲ့ဖန်တီးထားတာဖြစ်ပြီးတော့အနောက်ဘက်မှာတော့ပေ1000ကျော်မြင့်တဲ့တောင်တန်းကြီးကိုနောက်ခံထားတာပါ။မိုးခေါင်ရေရှားတဲ့အချိန်မှာရွှေလိုရှားတဲ့နှင်းတူကိုဖန်တီးရတာကြောင့်ကုန်ကျစရိတ်တွေလည်းတက်ကုန်တာပါ။ဒီအပန်းဖြေစခန်းကိုအာဖရိကတိုက်တစ်ခုလုံးကခရီးသွားတွေလာရောက်လဲပတ်လေရှိပြီးတော့တောင်အာဖရိကနိုင်ငံကအများဆုံးလာရောက်လေရှိပါတယ်။ဥရောပကိုနှင်းလျှောစီအပန်းဖြေခရီးသွားရတာထက်ဒီနေရာဟာဈေးသက်သာတာကြောင့်လဲခရီးသွားတွေလာကြတာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့မီးပြတ်တာနဲ့တခြားထောက်ပို့ရေးပြဿနာတွေကြောင့်ပိတ်ထားခဲ့ရပြီးတော့ဒီနှစ်မှပြန်ဖွင့်နိုင်တာပါ။2022ခုနှစ်ကစတင်ဖွင့်လှစ်ခဲ့တဲ့ဒီစခန်းမှာရာသီဥတုအေးလွန်းတဲ့တောင်ပေါ်စခန်းဖြစ်တဲ့အတွက်နှင်းအတူကိုဖန်တီးထားလို့ရပါတယ်ဒီနှင်းလျှောစီအပန်းဖြေစခန်းမှာဝန်ထမ်းပေါင်း200လောက်ရှိပြီးနှင်းလျှောစီနီးပြတွေကတော့ပြင်သစ်နဲ့အမေရိကန်နိုင်ငံကလာကြတာပါခင်ဗျာ
ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငိမ့်ညံတဲ့မက်ခင်ဖြူတွေတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည10နာရီခန့်တိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာမတ်စ်တီဖန်ဆီးသွားတဲ့တစားကနေတွေကဂါဇာဒေသမှာတေဆုံးသူ6ရက်အလောင်းတွေကိုပြန်လည်ရရှိခဲ့ကြောင်းအစ်ဇွေးကဒီနေ့ပဲပြောလိုက်ပါတယ်တေဆုံးသူအလောင်းတွေထဲမှာတော့မိဘတွေကနိုင်ငံတကာကောင်းဆောင်တွေနဲ့တွေ့ဆုံပြီးအမြန်ဆုံးပြန်လောဖိအားပေးခဲ့တဲ့ Israel American လူငယ်လေးပေါင်ခဲ့တာပါ Israel တပ်ဖွဲ့တွေမရောက်လာခင်မှာပဲတစားကန်နေအားလုံးအသက်ခံရတာလို့လည်း Israel စစ်တပ်ကပြောဆိုထားပါတယ်မော်စကိုမြို့နယ်ဒီဗာတီသားတွေကဒါပစ်စစ်ရုံတွေနဲ့ရင်းနှီးချက်စစ်ရုံတွေပေါဝင်ရုရှားနိုင်ငံကနေရာတော်တော်များကိုဒီနေ့စောမှာပဲယူကရိန်းက drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်လေကြောင်းရန်ကာဝေးက drone 358စင်းကိုကြားဖြတ်ပစ်ချခဲ့ကြောင်းလဲနိုင်ငံပိုင်တပ်စတင်းဌာနကကာဝေးရေးဝန်ကြီးဌာနကိုကိုကာဖော်ပြခဲ့တာပါယူကရိန်းနဲ့နေဆက်ဒေသတွေမှာအများဆုံးဖြစ်တဲ့ drone 122စင်းကိုပစ်ချခဲ့ကြောင်းလဲပြောဆိုထားပါတယ်ဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့ online လောင်းကစားနဲ့ cyber ရာဇဝတ်မှုလုပ်ငန်းတွေအတွက်မတင်ကြတဲ့နေရာတခုကိုဝင်ရောက်စီးနှင်းခဲ့ပြီးမြန်မာနိုင်ငံသားတချို့ပါဝင်လူ160ကျော်ကိုဖမ်းဆီးလိုက်ပါတယ်။ဒီုံနဲ့ Indonesia နိုင်ငံသားအများစုပါဝင်ဖမ်းဆီးခံရသူတွေဟာ internet online ရာဇဝတ်မှုတွေကျွလွန်နေတဲ့အကြောင်းလဲတာဝန်ရှိသူတွေကဒီနေ့ပဲပြောခဲ့ကြတာပါ။စစ်ထောက်လမ်းရေးတွေအကူအညီနဲ့ဌာနဆိုင်ရာတည်တည်ကအာဏာပိုင်တရားကျော်နိုင်ငံအလဲပိုင်းလာပူမျိုးကအပန်းဖြေလုပ်ငန်းကိုစီးနှင်းကစီးနှင်းရှာဖွေခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စာအီဒါဟမ်ဒွန်းနဲ့တီယန်ဝမ်တို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 7505တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program